Welcome to the Voice of America in Burmese.
လာညချင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဩဂုတ်လ12ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50နဲ့မိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျမနန်းကလာတို့ပြောပြပေးမှာပါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေလှုပ်ဆောင်သွားဖို့ဆိုရယ်အမေရိကန်နဲ့တရုတ်သမ္မတတောက်ကြာနေကထားလောင်အတည်ပြုခဲ့ကြတယ်လို့အင်ဖီရောကပြောပါတယ်ကျူဘားနိုင်ငံကအမေရိကန်သံတမန်တွေကြားရဲ့အကြအာယုံပျက်စီးသွားတာဟာကျန်းမာရေးထိခိုက်စေလောက်တဲ့တပ်ခိုင်းမှုနဲ့ရင်ဆိုင်ခဲ့ရတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်ဗင်နီဇွဲလားနိုင်ငံအပေါ်စီးရေးအရာအရေးယူဖို့ကိစ္စကိုစဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပါရယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
Even though North Korea like they're strong and military but like I feel like they will not be dumb enough to actually to attack here because if they attack here the entire
North Korea နိုင်ငံဟာစစ်ရေးအင်အားတောင့်တင်းပေမဲ့လည်းတကယ်တိုက်ခိုက်ဖို့ထိမိုက်မဲမှာမဟုတ်ကြောင်းနဲ့တကယ်တိုက်မယ်ဆိုရင်တော့တကဘာလုံးရှုပ်ထွေးကုန်မယ်ဆိုပြီးမြောက်ကိုရီးယားနဲ့အမေရိကန်တို့ဆက်ဆံရေးတင်းမာနေတဲ့အခြေအနေပေါ်လော့အင်ဂျလိစ်ဒေသခံတူကသူ့ရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်။ဒါအပြင်သတင်းနောက်မှဆုနဲ့မြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနှမ်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့အပြန်အလှန်ကတိပြုထားတာတွေကိုတောက်ကြာနေတယ်လီဖုန်းဆက်ပြောဆိုချင်းအတွင်းထားလောင်းအတည်ပြုခဲ့ကြတယ်လို့အင်ဖီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ဆုံးချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုတွေဟာကိုရီးယားကျွန်းဆွယ်မှာတည်ငြိမ်အင်ကြမှုရရည်အတွက်အရေးကြီးပြီးတော့လိုအပ်လာတဲ့ရှေ့ခြေလှမ်းဖြစ်တယ်ဆိုတာကိုကောင်ဆောင်တို့ရောအခိုင်အမာအတည်ပြုခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားအပေါ်တောက်ကြာနေအစောပိုင်းကတိပေးချက်တစ်ခုထုတ်ပြန်ပြီးအမေရိကန်စစ်တပ်ဟာတိုက်ခိုက်ဖို့အစဉ်အသင့်ဖြစ်နေပြီဆိုပြီးပြောဆိုခဲ့တာပ
ါ We are looking at that very carefully and I hope that they are going to fully understand the gravity of what I said
ကျွန်တော်တို့အသေးချာစောင့်ကြည့်နေပါတယ်ကျွန်တော်ပြောဆိုချက်ကဘလောက်လေးနက်မှုရှိတယ်လဲဆိုတာသူတို့ကောင်းကောင်းသဘောပေါက်မယ်လို့မျှော်လင့်ပါတယ်ကျွန်တော်ကစိတ်ထဲရှိတဲ့အတိုင်းပြောတာပါသူတို့ကောင်းကောင်းသဘောပေါက်မယ်ထင်ပါတယ်ကျွန်တော်ပြောတဲ့စကားတွေကနားလည်ဖို့သိပ်လွယ်တဲ့စကားလုံးတွေပါဆိုပြီးသမ္မတထရမ့်ကပြောသွားတာပါညူဂျာစီမှာရှိတဲ့သူပိုင်ကောက်ကွေးမှာသတင်းထောက်သွင်းတဲ့တွေ့ဆုံရမှာသမ္မတထရမ့်ကဂွမ်ကျွန်းတမမဟုတ်အမေရိကန်နဲ့မြေတစ်ခုကိုတိုက်ခိုက်လာရင်မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်မယ်လို့ထရမ့်ကပြောဆိုပါတယ်အမေရိကန်စစ်ပရဲ့ဘိုးအဓိကဗဟိုဌာနတစ်ခုဖြစ်တဲ့ Pacific Democracy ထဲကဂွမ်ကျွန်းကိုဒုံးကျည်တွေနဲ့ပြစ်လို့မယ်ဆိုပြီးမြောက်ကိုရီးယားကချိန်ချောက်ထားတာဖြစ်ပါတယ်
။ Venezuela နိုင်ငံပေါ်ဆေးရရရေးဝေဖို့ကိစ္စကိုလည်းစဉ်းစားနေတယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပြီး Venezuela နိုင်ငံရဲ့အခြေအနေတွေကအနေဖြစ်လောက်အောင်ကိုရှုပ်ရှက်ခတ်နေတယ်လို့ပြောလိုက်ပါတယ်။ Venezuela နိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှရွေးချယ်စရာတွေအများကြီးရှိပါတယ်။တကယ်လို့လိုအပ်မယ်ဆိုရင်ဆေးရနီလန်းအရာလည်းဖြစ်လာနိုင်ပွဲရှိပါတယ်လို့သမ္မတ Trump ကနယူးဂျာစီကသူ့ရဲ့ခေါက်ခွင်းအပန်းဖြေစခန်းမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့ဆေးနီလန်းကိုပြစ်ပယ်သွားမှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီနီလန်းကိုအသုံးချကောင်းချအလာနိုင်တယ်လို့ပြောပါတယ်။ဗင်နီဇွဲလားပြည်သူတွေဟာဒုက္ခတွေကိုအကြီးအကျယ်ခံစားနေရတယ်လို့လည်းတရထရမ့်ကပြောပါတယ်။ကျွန်တော်တို့ရဲ့တက်တွေဟာတစ်ကမ္ဘာလုံးမှာရှိနေပြီးတော့တချို့တွေဆိုရင်အရန်ဝဲတဲ့နေရာတွေမှာရှိနေတာပါ။ဗင်နီဇွဲလားကတော့တိတ်မွေးဘူးလို့သူကပြောပါတယ်။အမေရိကန်စစ်တပ်အနေနဲ့ပြည်ပမှာရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ကူညီဖို့အစဉ်သင့်ပဲလို့လည်းပန်နဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံကိုစီးရရေးယူလာနိုင်ပွဲရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပန်နဂွန်စစ်ဌာနချုပ်ကတည်ထားခြင်းမရှိဘူးလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတစ်ယောက်ကရိုက်တာသတင်းဌာနကိုပြောပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ဟာယူသွတ်တဲ့လို့ရဖြစ်တယ်လို့ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးကတော့အစိုးရရုပ်တံကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံဟာဗင်နီဇွဲလားကိုကျူးကျော်သိမ်းပိုက်ဖို့စီစဉ်နေတယ်လို့အချိန်တော်ကြာကလေးကပြောခဲ့တာပါဒါပေမဲ့ဒီပြောဆိုချက်ဟာအခြေမြစ်မရှိဘူးလို့ပန်နဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်ခင်ဗျာ
ကျူဘားနိုင်ငံကအမေရိကန်တန်တမန်တွေရဲ့အကြမ်းအာယုံပျက်စီးသွားတာဟာ health attack ကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကြောင့်ဖြစ်တယ်ဆိုတာထင်ရှားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြားနေမှာပြောလိုက်ပါတယ်ကျူဘားရောက်ကနေဒါတန်တမန်တဦးထက်မနေ့လဲအကြမ်းအာယုံပျက်စီးသွားတယ်လို့ကနေဒါနိုင်ငံကပြောပါတယ်အမေရိကန်တန်ဝန်ထမ်းဘယ်နှဦးထိတိုက်ခိုက်မှုကိုခံစားလိုက်ရတယ်လဲဆိုတာချက်ချင်းရှင်းရှင်းလင်းလင်းမသိရပါဘူးအမေရိကန်တန်ဝန်ထမ်းတွေကမကတခြားတန်တမန်တွေကိုပါထိခိုက်စေခဲ့တဲ့ဒီကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုကိုဘယ်သူလုပ်ခဲ့တယ်လဲဆိုတာဖော်ထုတ်ဖို့ ကျူဘာအစိုးရမှတာဝန်ရှိတယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါရယ်ကျူဘာအစိုးရကတော့သူ့မြေပေါ်တရားဝင်ရောက်ရှိနေတဲ့တန်တမာဝန်ထမ်းတွေတန်တမာမိသားစုဝင်တွေကိုတိုက်ခိုက်ဖို့အတွက်ကျူဘာမြေကိုဘလို့အကြောင်းပြချက်မျိုးနဲ့မှအသုံးပြုခွင့်မပေးခဲ့တယ်လို့နှောင်းလဲခွင့်ပြုမှာမဟုတ်ဘူးလို့ဒီသတင်းမှာအစိုးရဘက်ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အခုလိုအကြအာယုံပျက်စီးသွားတာဟာ Sonic Device အတန်လိုက်ပါတဲ့ PC တွေအသုံးပြုမှုနဲ့ဆက်စပ်နေပုံရတယ်လို့တာဝန်ရှိသူတွေကပြောပါရယ်အမေရိကန်အစိုးရတာဝန်တရနဲ့2017ကနေ2016ခုနှစ်အထိကျူဘာနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့ John Gosfield ကတော့ဒီလိုအကြအာယုံချိုးယွင်းသွားရတာဟာထောင်လိုင်းရေးဆိုင်ရာနှိပညာတစ်တကူကိုချိုးယွင်းသွားလို့ဖြစ်လာရတဲ့အကျိုးဆက်ဖြစ်မယ်လို့ AP သတင်းဌာနကပြောပါရယ်2016ခုနှစ်ကစပြီးအကြအာယုံဖြစ်စီတဲ့ယောဂါတွေကိုအမေရိကန်တာဝန်ထမ်းတွေစတင်ခန်းစားလာရတယ်လို့ဒါကိုတတ်ခဲ့မှုတစ်ခုအဖြစ်မမြင်မနဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်တာထင်မြင်ထားခဲ့ကြတာဖြစ်ပါရယ
်ဂျီမန်နိုင်ငံကရဟန်းပြကြမှုအတွဲမှာ UAE နိုင်ငံကတပ်သား၄ဦးတည်ဆုံးသွားတယ်လို့ UAE အစိုးရပိုင်းမီဒီယာကပြောကြားလိုက်ပါတယ်အဲ့ဒီ UAE တပ်ဖွဲ့ဝင်တွေဟာဆော်ဒီဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကယေမန်နိုင်ငံမှာရှိတဲ့ရှီယာမော့စလင်တပုံတွေကိုတိုက်နေတဲ့စစ်စင်ရေးမှာပါဝင်နေတာဖြစ်တယ်လို့ WAM သတင်းအေဂျင်စီကစနေနေ့အစောပိုင်းကပြောပါတယ်။ရဟန်းရယေမန်နိုင်ငံတောင်ပိုင်းရှာဝါပြည်နယ်မှာပြတ်ကျခဲ့တာပါ။အဲ့ဒီပြည်နယ်ထဲမှာအမေရိကန်ကလည်းယေမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ကိုလေကြောင်းကနေပြတ်မှတ်တိုက်ထားပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ဆော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့ကတော့အီရန်ကကြောတောင်းနောက်ခံပေးထားတဲ့ဟူသီတပုံတွေကိုလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်တွေဆင်နေတာဖြစ်ပါတယ်။တပုံတွေကစာနာမျိုးကို2015ခုနှစ်မှာတင်ခဲ့တာကြောင့်နိုင်ငံတကာကအသိမှတ်ပြုထားတဲ့ယေမန်အစိုးရဟာဆော်ဒီနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ယေမန်အစိုးရဟာအီဒင်မြို့ကိုပြန်ပြီးတော့ရုံးဆိုင်ခဲ့ပါတယ်။ယေမန်ပြည်သူ80ရာခိုင်နှုန်းလောက်စာနယ်ဇင်းခါတောက်ရီတန်းနဲ့စီးပွားအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကမကြသေးခင်ကပဲပြောလိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလကစပြီးဝမ်ယောဂါကြောင့်လူ1900လောက်သေဆုံးပြီးတော့ဝမ်ယောဂါဖြစ်ပွားသူ3,200ကျော်ရှိမယ်လို့ခန့်မှန်းပါတယ်ခင်ဗျာ
။ UAE အမေရိကန်အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239ကလိုက်ဒိုမီတာ25 kHz 7196 လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညပတ်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အထက်ပိုင်းကနေကနေဒါနိုင်ငံကွေဘက်ပြည်နယ်ထဲကိုတရားမဝင်လမ်းကြောင်းကဝင်ရောက်လာသူတွေထိခိုက်ဒဏ်ရာမရအောင်အဲ့ဒီလမ်းကြောင်းပေါ်ကမြောင်းမြစ်တစ်ခုကိုကနေဒါအစိုးရကအချို့အပိုင်းတွေမှာမြေဖို့ပေးထားပါတယ်။အခုလိုဝင်ရောက်လာသူတွေကိုတည်ယူပို့ဆောင်ပေးဖို့နဲ့ကြွေးမွေးဖို့အတွက်လူငါးတွေနဲ့တဲတွေလည်းထိုးထားပေးပါတယ်။ဒီလိုကောင်းကောင်းမွန်မွန်လက်ခံကြိုးဆိုပေမဲ့လည်းဟီတီနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေအတွက်တော့တိတ်အဆင်မပြေလာဘူးလို့ဝန်လူဝင်မှုကြီးကြပ်ရေးကျွမ်းကျင်သူတွေကပြောပါတယ်။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတိုင်းကိုနိုင်ငံရေးခလုံးခွင့်ပေးမယ်ဆိုတာမမှန်ဘူးလို့မွန်ထရီမျိုးကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေသူဖြစ်တဲ့ဟေတီလူမျိုး John Ernest Berry ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာနှိမ့်နှင်းမှုတွေရှိနေတဲ့အတွက်ကနေဒါနိုင်ငံဟာဒုက္ခသည်တွေပိုးပြီးလက်ခံဖို့လာလာရှိတဲ့နိုင်ငံအဖြစ်လူမှုကွန်ရက်တွေကဖော်ပြချက်တွေအပေါ်ဟေတီနိုင်ငံသားတချို့မှယွင်မှယူခဲ့ကြတယ်လို့သူကပြောပါတယ်။ဟေတီနိုင်ငံသားအတော်များများအတွက်ကနေဒါနိုင်ငံမှာဒုက္ခသည်အဖြစ်နိုင်ငံရေးခလုံးခွင့်ရဖို့အခက်အခဲရှိနေစေပဲလို့ Berry က VOA ကိုပြောပါတယ်။ကနေဒါလူဝင်မှုကြီးကြပ်ရေးဥပဒေအရဒုက္ခသည်အဖြစ်ခလုံးခွင့်တောင်းခံသူတွေဟာလူမျိုးဘာသာနိုင်ငံရေးယုံကြည်ချက်ဒါမှမဟုတ်လိမ့်မိုင်းဆိုင်ရာကွဲပြားတဲ့နေတဲ့မှုရှိလို့ဆိုပြီးဖန်စီနှိမ့်ဆက်ခံရမယ့်အရေးခိုင်လုံတဲ့တက်တည်အထောက်အထားတင်ပြဖို့လိုအပ်တာပါစီးပွားရေးအရခက်ခဲလို့ဆိုတဲ့အကြောင်းပြချက်ကမလုံလောက်ပါဘူးဒါပေမဲ့လည်းအစိုးရရဲ့ data အချက်အလက်တွေအရ2016ခုနှစ်မှာဒုက္ခသည်အဖြစ်ရှောက်ထားလာသူဟေတီဒုက္ခသည်ပေါင်း50ရာခိုင်နှုန်းကျော်ကိုကနေဒါအစိုးရကခွင့်ပြုပေးခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကဆေးရုံရဲ့ကလေးကုသရေးအဆောင်တစ်ခုမှာအောက်ဆီဂျင်ပြတ်လတ်မှုကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလေးအများပြားသေဆုံးခဲ့ပါတယ်။သေဆုံးသွားတဲ့ကလေးတွေမိဘကလေးတွေရဲ့မိဘတွေနဲ့အိန္ဒိယအစိုးရအဖွဲ့ဝင်ကြီးတွေနဲ့ဒေသခံပြည်နယ်အစိုးရဝန်ကြီးတွေရဲ့အဆိုအရတော့ဩဂတ်လ9ရက်နေ့ကနေစပြီးတော့ကလေး35ယောက်ခန့်နဲ့60ကျော်အထိသေဆုံးခဲ့တယ်လို့ပြောပါတယ်။ Uttar Pradesh ပြည်နယ် Gorakhpur မြို့ကဘာဘာရာဂျပ်ဒါစီတက္ကသိုလ်ဆေးရုံမှာစုံလမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။တည်ဆုံးမှုဟာတာမန်တည်ဆုံးမှုဖြစ်ပြီးတော့ဆေးရုံမှာအောက်ဆီဂျင်ပြတ်သွားတာကြောင့်မဟုတ်ဘူးလို့တော့ခရိုင်ရာဇဝတ်တရားသူကြီးရာဂျစ်ရိုတေးလာကစနေနေ့မှာပြောပါတယ်။ဒါပေမဲ့ပြည်နယ်ကျန်းမာရေးဝန်ကြီးကတော့အောက်ဆီဂျင်ပိုက်လိုင်းမှာပြဿနာရှိခဲ့ပြီးဒါပေမဲ့လူနာတွေအတွက်တော့ဆေးရုံမှာအောက်ဆီဂျင်ဘူးတွေအလုံလောက်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်။အိန္ဒိယလွှတ်တော်ရဲ့ပြောခွင့်အရမနိစ် တီဝါရီကတော့ Uttar Pradesh ပြည်နယ်ဝန်ကြီးချုပ်နဲ့ကျန်းမာရေးဝန်ကြီးတို့ကိုရာထူးကနေချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
။ကင်ညာနိုင်ငံသမရရွက်ကပွဲမှာလက်ရှိသမရဥရရူခင်ညာသားအနိုင်ရသွားတဲ့အတွက်အောင်ပွဲခံမှုတွေရောဒေါသတကြီးနဲ့ဆန့်ကျင်ကက်ကွယ်မှုတွေပါပေါ်ပေါက်လာပါတယ်။အနိုင်ရမစ္စတာကင်ညာသားကနိုင်ငံစည်းလုံးညီညွတ်ရေးလှုပ်ဆောင်သွားမယ့်အပြင်နိုင်ငံသားတွေရဲ့အခြေခံလူနည်းမှုဘဝတိုးတက်ရေးအတွက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေလှုပ်ဆောင်သွားမယ်လို့အောင်ပွဲရမိန်ခွန်းမှာကတိပြုပြောဆိုသွားပါတယ်။သမရကင်ညာသားကသူ့ရဲ့အထူးအပြိုင်ဖက် National Super Alliance Party ကမစ္စတာရေလာအိုဒင်ဂါနဲ့အတူတွဲပြီးတော့ကင်ညာနိုင်ငံတိဆောက်ရေးအတွက်လှုပ်ကိုင်သွားဖို့ဆန္ဒရှိတယ်လို့လည်းပြောပါတယ်။အိုဒင်ဂါကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးမဲရလတ်တွေကိုညင်ပယ်ထားတာပါ။မစ္စတာအိုဒင်ဂါရဲ့အမခန့်နဲ့မြေတွေမှာတောက်ကြနေနောက်ပိုင်းကစုပုံအောင်ကြမှုတွေထွက်ပေါ်လာပါတယ်။နိုင်ရိုဘီမြို့ကအကြီးဆုံးစင်ရဲသားရက်ခွက်ကီဘီရာမာယောမြို့ထဲကတခြားစင်ရဲနွမ်းပါတဲ့နေရာတွေနဲ့ကီဆူမူးမြို့အနောက်ပိုင်းအရက်တွေမှာပါတနပ်ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။အနိုင်ရသမရကင်ညာတာရဲ့အမခန့်နဲ့မြေတွေမှာတော့သူ့ကိုထောက်ခံသူတွေကလမ်းမတွေပေါ်ထွက်ပြီးဘူဘူစီလာခရီရီမုတ်အလန်နေဝေရန်ပြီးတော့ရွေးကောက်ပွဲအောင်ပွဲဆင်နွှဲခဲ့ကြပါတယ်။ကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရဖြတ်မြမဲဆန္ဒရှင်89ရာခိုင်နှုန်းလာရောက်မဲပေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူ 19.6 တန်းကျော်ထက်က 15 တန်းကျော်လာရောက်မဲပေးခဲ့ကြတာဖြစ်ပါတယ
်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီနေ့ကစားနေကြတာမှာဒီနေ့အစောပိုင်းကကစားသွားတဲ့ Watford နဲ့ Liverpool ပွဲမှာ Watford ကဒဏ်ရာချိန်ပိုမှာဘရစ်တိုစ်သွင်းတဲ့ဂိုးနဲ့တစ်ဖက်3ဂိုးစီတည်ကျသွားပါတယ်။အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့West Brom ကဘုံမောက်ကိုတကူကိုမရှိနဲ့နိုင်နေပြီး Burnley ကတော့ Chelsea ကို2ဂိုး3ကြနဲ့နိုင်နေပါတယ် Crystal Palace နဲ့ Huddersfield Town ပွဲမှာတော့ Huddersfield က2ဂိုး3ကြနဲ့နိုင်နေပြီး Everton နဲ့ Stoke City တို့ဂိုးမရှိသေးကြနေသလို Southampton နဲ့ Swansea တို့လည်းဂိုးမရှိသေးကြနေပါတယ်မနေ့ကကစားသွားတဲ့ Arsenal နဲ့ Leicester ပွဲမှာတော့အကျိတ်နဲ့ကစားပြီးတော့ Arsenal အသင်းက4ဂိုး3ဂိုးနဲ့နိုင်ရသွားပါတယ် Arsenal အတွက်ဂိုးတွေကိုတော့ Lacazette, Welbeck, Ramsey နဲ့ Giroud ကသွင်းပေးခဲ့တာဖြစ်ပြီး Leicester အတွက်ဂိုးကိုတော့ Vardy က2ဂိုး Okazaki က2ဂိုးသွင်းခဲ့တာဖြစ်ပါတယ်ဒီကနေ့ည7:00နာရီမှာတော့ Brighton နဲ့ Man City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကင်ဒါတွေကိုတင်ဆက်ပေးပါမယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားစစ်လက်နက်တွေနဲ့ဆက်ပြီးချင်းချောက်နေတာကြောင့်တင်းမာမှုတွေကတိုးလာတဲ့အနေအထားမှာရှိနေပါတယ်။မြောက်ကိုရီးယားဘက်ကတော့သူတို့မှာနျူကလ িয়ার ထိပ်ဖူးသည်ဆောင်နိုင်စွမ်းရှိတဲ့တိုက်ချင်းပစ်ဒုံးကျည်ရှိနေပြီးအမေရိကန်အနောက်ပိုင်းအထိရောက်နိုင်တယ်လို့ပြောပါတယ်။လော့အင်ဂျလိစ်မြို့ခံတွေနဲ့ဒီလာရောက်လက်ပတ်ကြသူတွေအနေနဲ့ရောဒါကအမှန်ကန်ချင်းချမှုလားဒီအပေါ်မှာဘယ်လိုများခံစားကြပါသလဲဆိုတာကို VOA သတင်းတောက် Elizabeth Lee ကစူးစီးတင်ပြထားပါတယ်မတ်တင်ကြီးထိုက်ကအပြည့်စုံပြောပြပေးမှာပါရှင
်အမေရိကန်ပြည်တော်စုအနောက်ဖက်ကန်ကယ်လီဖိုးနီးယားပြည်နယ်ကကြော်ကြားလာတဲ့ Santa Monica Pier ကမ်းခြေရဲ့နေရာတည်အလတ်ရဲ့နောက်ဆုံးနေ့ရက်တွေပါ Los Angeles မြို့ခံတွေနဲ့အလဲလာသူတွေအတွက်ကတော့ Pacific သမုဒ္ဒရာတစ်ဖက်ကမ်းကပေါ်ပေါက်လာနိုင်တဲ့နျူကလ িয়ার ချင်းချမှုနဲ့ပတ်သက်ပြီးပုံဖော်ကြည့်ဖို့တိတ်ခတ်နေကြပါတယ်။ Los Angeles မြို့ကန် Little Gillard ရဲ့စိတ်ထဲမှာတော့
Yeah, I am worried. I think it is a real threat.
စိတ်ပူပါရဲ့ရှင်။ကျွန်မစိတ်ထဲမှာတော့ဒါကတကယ်ချင်းချမှုပါ။ကျွန်မမှာကလေးတွေရှိရလေ။ဘာမှဆူဆူရွရွမဖြစ်စေချင်တာကတော့တကယ်ပါ
။ကန်းချီကိုအလဲလာတဲ့ Scott Givens ကတော့
Both seems to be saber rattling on both sides and I think that's the scariest part about
နဖတ်လုံးကလက်နက်တွေနဲ့ချင်းချောက်နေကြပုံမှာကျွန်တော်မြင်တော့တီတီညင်ညင်နဲ့ဆင်ကျင်လုံးတရားရှိတဲ့လူတွေကြားမှာဖြစ်နေကြတာမဟုတ်တော့ဒီချက်ကစိုးရင်စရာအကောင်းဆုံးလို့မြင်ပါတယ
်။ Australia ကနေလာလေတဲ့ Scott Givens ကတော့ဒီချင်းချောက်မှုတွေကြောင့်သူ့ရဲ့အပန်းဖြေခီးကိုအနှောက်အယှက်မဖြစ်စေဘူးလို့ပြောပါတယ
်။ I think anything can happen at any time.
ဘယ်ကိစ္စမဆိုအချိန်မီထဖြစ်နိုင်ပါတယ်။ဒါကိုပဲလိုက်ပြီးစိုးရင်နေမယ်ဆိုရင်တော့ဘဝမှာပြောစရာရှိတော့မှာမဟုတ်ပါဘူး။
မြောက်ကိုရီးယားရဲ့ဒုံးကျည်တွေကိုများစိုးရိမ်နေသလားလို့လာလေသူတူဖြစ်တဲ့ဖီလစ်ဆီယာဝေါ်ကာကိုမေးကြည့်တော့လေအလားတူအဖြေမျိုးပေးပါတယ
် Somewhat but I am very strong in my faith so
နင်းနေတော့စိုးရိမ်ပါတယ်တဲ့ဒါပေမဲ့သူကဘာသာတရားကိုင်းဆိုင်သူဆိုတော့အလုံးအစင်ပြေသွားပါလိမ့်မယ်လို့ပြောသွားပါတယ်အမေရိကန်ပြည်တော်စုအတွင်ကိုရီးယားနယ်ပွားတွေအများဆုံးနေကြတဲ့ရပ်ကွက်အဖြစ်သိကြတဲ့ကိုရီးယားထောင်လဲလော့စ်အန်ဂျလိစ်မြို့လယ်မှာရှိပါတယ်ရန်ကြာဘေးကတော့စိုးရိမ်ပူပန်နေပါတယ
်။စွန့်ကြ공격을하든지
We should attack first.
။
လက်ဦးမှုယူပြီးတိုက်ရပါမယ်။တခုခုတော့လှုပ်ရပါမယ်။မြောက်ကိုရီးယားတွေကသူတို့ဘာလုပ်နေလဲဆိုတာသိတာမဟုတ်ပါဘူး။ကျမတို့ဘက်ကဒါမျိုးဖြစ်ခွင့်မပေးပါဘူး
။ဒ ဂျန်နီယဆန်ကတော့တောင်ကိုရီးယားမှာရှိတဲ့သူ့ဆွေမျိုးတွေအတွက်ပို့ပြီးတော့စိတ်ပူနေတာပ
ါ I think they are in a greater risk than we are because
တောင်နဲ့မြောက်ကိုရီးယားကကတ်နေတာဆိုတော့ကျွန်တော်တို့ထက်စာရင်သူတို့ကပို့ပြီးတော့အန္တရာယ်ကြီးပါတယ်လို့ပြောသွားတာပါဆန်ရဲ့တငယ်ချင်းတရုတ်နယ်ဘွားအမေရိကန်နိုင်ငံသားဒေးဗစ်လီကတော့စိတ်မပူဘူးတဲ့
Even though North Korea like they're strong and military
မြောက်ကိုရီးယားအနေနဲ့စီးရင်အားတောင့်တင်းပေမဲ့လည်းတကယ်တမ်းထပြီးတိုက်ဖို့ခိုက်ဖို့ထီတော့မိုက်မဲလိမ့်မယ်လို့သူမထင်ပါဘူးတဲ့သူတို့ဘက်ကတိုက်မယ်ဆိုရင်တော့တကဘာလုံးအခြေအနေတွေရှုပ်ကုန်မှာလို့ပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဒီအခြေအနေကိုထိမ့်သိမ်းနိုင်ပါမလားဆိုပြီးတော့မေးကြည့်တဲ့အခါမှာတော့
ကတ္တ
ရောင်ကြီးဘေးကသူမအနေနဲ့တော့စိတ်ချယုံကြည်ထားတယ်လို့ပြောသွားပါတယ်ဒေးဗစ်လီကတော့
I mean he is definitely not the best
နိုင်ငံတွေကြားပရိပခောက်တွေကိုဖြည့်ရှင်းဖို့အတွက်တင့်တော်မှန်ကန်တဲ့ပုံကုတ်တူမဟုတ်တာတော့သိကြပါတယ်တဲ့အခုချိန်ထိတော့ Los Angeles မှာအခြေအနေတွေကပုံမှန်ပါပဲဒေသခံတွေနဲ့အလဲလာချသူတွေကတော့သတင်းတွေကိုစောင့်ကြည့်နေကြပါတယ်ရှင်
မတင်ကြီးစူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းတော်မှတ်စုအစီအစဉ်ကိုတင်ပြပေးပါမယ်ရှင်အာနာရှင်စနစ်ကိုဖျောက်ချဖို့အတွက်မြန်မာတနိုင်ငံလုံးကယဟန်ရှင်လူပြည်သူတရားလုံးပူးပေါင်းပါဝင်ခဲ့တဲ့ရှစ်လီလုံးလူမှုအရေးတော်ပုံကြီးဟာ29နှစ်ပြည့်ခဲ့ပါပြီဒါပေမဲ့လည်းရှစ်လီလုံးအရေးတော်ပုံကြီးရဲ့ဒီမိုကရေစီရရှိရေးမျှော်မှန်းချက်ကတော့အခုချိန်ထိမပြည့်သေးဘူးလို့ရှစ်လီလုံးလှုပ်ရှားမှုခေါင်းဆောင်တွေကသုံးသပ်ကြပါတယ်ရှိလေလုံးလူမှုအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေလက်တွေ့ဖြစ်လာဖို့ဘလို့အဟန့်တားတွေရှိနေပါသလဲဒီသတင်းပတ်သတင်းနာမစုအစည်းအဝေးကနေ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ပြပေးပါလိမ့်မယ်ရှင
်ဒီမိုကရေစီရရှိရေးနဲ့တပါတီအာဏာရှင်စနစ်ပြတ်သုံးရေးအတွက်မြန်မာတမီလုံးကယဟန်းရှင်လူပြည်သူတရေလုံးပါဝင်ခဲ့တဲ့ရှစ်လေးလုံးလူထုရေးတော်ပုံကြီး29နှစ်တိုင်ခဲ့ပြီးအခုဆိုရင်ရှစ်လေးလုံးလှုပ်ရှားမှုကနေပေါက်ဖွားလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတာဝန်ယူထားတဲ့ကာလရောက်ရှိလို့လာပါပြီပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ပေါ်ထွက်လာပြီမဲ့လို့ရှစ်လေးလုံးလူထုရေးတော်ပုံကြီးရဲ့စစ်မှန်တဲ့ဒီမိုကရေစီရရှိရေးရည်မှန်းချက်ကတော့မပြည့်သေးဘူးလို့ရှစ်လေးလုံးလှုပ်ရှားမှုမှာပါဝင်ခဲ့ကြသူတွေကဆိုကြပါတယ်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်အရရှစ်လေးလုံးအရေးတော်ပုံကြီးရဲ့မျှော်မှန်းချက်တွေပြည့်ဖို့မလွယ်ဘူးလို့အများစုကသုံးသပ်နေကြတာပါရှစ်လေးလုံးလူထုအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်ဖို့ကြိုးပမ်းရမှာပြည်သူတွေရဲ့စိတ်ဓာတ်ကိုလက်နက်နဲ့မချိန်ချောက်ကြဖို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကရှစ်လေးလုံးအရေးတော်ပုံကြီး29နှစ်ပြည့်နှစ်ပတ်လည်နေ့မှာပြောဆိုခဲ့ပါတယ
်ပြည်ရင်းညီညာရေးဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဆိုတဲ့အချက်သုံးချက်ကမနိုင်ကြတာလည်းကြမှာပါဒါပေမဲ့ဒါလည်းကိုပြောလိုက်တာနဲ့ဘာဖြစ်လာတယ်ဆိုတော့နေကင်းချောင်းတော့မြို့နယ်ကောင်းပါတော်မှာတနက်နဲ့ပြေးပြီးတော့ချင်းချောက်တာမျိုးပုံနာကဒီနာကလက်နဲ့အားကုန်နဲ့ချင်းချောက်တာမျိုးတွေ့ရတယ်အဲ့တော့ရှင်လေးလုံးကအမှတ်ရပြောနေတာလေရှင်လေးလုံးဒီလူတွေရဲ့စိတ်ဓာတ်ဒီလူတွေရဲ့တွေးကိုလက်နဲ့နဲ့ချင်းချောက်တာနဲ့ကျွန်တော်တို့သူမျိုးမှုကိုအားရအောင်တားဆီးဖြစ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုငြင်းငြင်းချမ်းချမ်းနဲ့သဘဲဝမ်းမှာပြင်ဆင်ပြီးသွားနေပါလေ။အဲ့ဒါကိုဒီနေ့ညီမရဲ့လမ်းစဉ်မှာအပါအဝင်ပေါ့။တရားဥပဒေစိုးမိုးရေးနဲ့သွားနေပါလေ
။ပြည်တွင်းငြင်းချမ်းကြီးမရှိတာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်သေးတာနဲ့တရားဥပဒေစိုးမိုးမှုမရှိတာတွေကရှစ်လေးလုံးဒီမိုကရေစီလူထုအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေလက်တွေ့ဖြစ်လာဖို့အဟန့်တားဖြစ်နေတာပါ။ဒါကြောင့်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လည်းရွေးကောက်ပွဲကတိကဝတ်တွေဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုအကောင့်ထဲဖော်ဖို့လိုတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမြအီးကတိုက်တွန်းပါတယ
်။ဒီမိုကရေစီဆိုတဲ့ဟာအကုန်လုံးချင်းတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအခြေခံဥပဒေကဘယ်လိုလို့ကျွန်တော်စစ်မှန်တယ်လို့ပြောလို့ရမယ်။နောက်တစ်ခုကအခုလက်ရှိအခြေအနေမှာ NLD ဆိုတာရုံးကကံကခက်ခဲလို့ဆိုတော့ကျွန်တော်နားလေပါဘူး။သို့တော်လည်းအစိုးရကိုကျွန်တော်တိုက်တွန်းချင်တာအစိုးရရွေးကောက်ပွဲကယ်ဘင်းကာလာမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီတမန်ရည်ဦးချီကျော်ပြောခဲ့တဲ့ဟာပါ၃ချက်ရှိပါတယ်။အဲ့ဒါ2008ဖွဲ့စည်းပုံပြင်ဖို့ငြိမ်းချမ်းရေးတည်ဆောက်ဖို့နောက်ပြောက်ဥပဒေစိုးမိုးဖို့ဒီ၃ချက်ကိုတော့အစိုးရအကောင့်တွေဖော်ဆီးချင်ပါတယ
်။1988အရေးခင်မှာပြည်သူတွေရဲ့အသက်သွေးချွေတွေဟာတပါတီအာဏာရှင်စနစ်ကိုဖျောက်ချပြီးဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာဖို့ပေးဆက်ခဲ့ကြပြီမဲ့အာဏာရှင်စနစ်တဖန်ပြန်ရှင်သန်လာတာမို့ညှိုးလင့်ချက်မကိုက်ခဲ့ပါဘူး။မကြာသေးခင်က2015ရွေးကောက်ပွဲကတဆင့်လူထုကရွေးကောက်တင်မြောက်လိုက်တဲ့ မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာမို့ရှစ်လေးလုံးလူထုရေးတော်ဘုံကြီးရဲ့ရည်မှန်းချက်တွေပြေပုံလန်းစားလို့ဆိုနိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဟောင်းဒေါ်ညူညူသိန်းကပြောပါတယ
်။ရှစ်လေးလုံးရဲ့ရည်ရွယ်ချက်ကတော့ဒီမိုကရေစီရေးလူ့အခွင့်အရေးပေါ့နော်။အဲ့တော့အခုကတော့ဟိုပြည်လာပြီလို့ပြောပြည်ပြီလားဆိုလို့ရှိရင်ရည်မှန်းချက်ကိုရောက်ပြီလားဆိုတော့အခုလန်းစားကိုရောက်နေပြီပေါ့เนาะရောင်ဒီဦးဖြစ်နေပြီပေါ့အားကြောင့်လဲဆိုတော့ဒီမိုကရေစီအစိုးရနဲ့ဒီမိုကရေစီတွတ်တော်ဆိုတာကိုလူထုက2015မှာရွေးခဲ့လို့ပဲပေါ့เนาะအဲ့တော့ရောင်ဒီဦးတော့ဟိုတွေ့နေရပြီပေါ့ရောင်ဒီအဲဒါပေမဲ့တကယ်ရောက်ပြီလားဆိုတဲ့အခါတစ်ဖက်မှာလည်းအများကြီးဒီလိုဆက်လက်ပြီးတော့ခြေစွမ်းပေးရမှာလည်းအများကြီးရှိတယ်ပေါ့เนาะအဥပမာအဖြစ်ဆိုဒီမိုကရေစီရဲ့လူအခွင့်အရေးလို့ပြောတဲ့အခါမှာအများကြီးသူတရက်လုံးရဲ့တကယ်အခြေခံကြတဲ့ဒီမိုကရေစီအခွင့်အရေးတွေကိုအစိုးရနဲ့လွတ်တော်ကဖန်တီးပေးဖို့လိုတာပေါ့
။ရှစ်လေးလုံးမျိုးမှန်းချက်တွေအပြည့်အဝရဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှဖြစ်မယ်ဆိုတာမှန်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်ခင်ကြာကာလမှာအဲ့ဒီဖွဲ့စည်းပုံပါအခွင့်အရေးတွေကိုတော့ပြည်သူတွေအပြည့်အဝရအောင်အစိုးရအနေနဲ့လုပ်ပေးဖို့လိုတယ်လို့ဒွန်ညိုသိန်းကပြောပါတယ
်။2008ဖွဲ့စည်းပုံအခြေခံဥပဒေကပြင်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာအငင်းမပွားအောင်ပြင်ရမှာမှန်တယ်ဒါပေမဲ့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာပဲပေးထားတဲ့အခွင့်အရေးတွေလက်သမားတွေရဲ့အခွင့်အရေးတွေအလုပ်သမားတွေရဲ့အခွင့်အရေးတွေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအဲ့ဒါတွေဟာပေါ့နော်2008ဖွဲ့စည်းပုံမှာပေးထားတဲ့အတိုင်းရရင်ကိုပြည်သူလူထုရဲ့ဘဝအခုထက်အများကြီးတက်တာပြီးကောင်းမွန်လာတဲ့အနေအထားမှာရှိတယ်ပေါ့နော်ဒါကြောင့်မလို့ဖွဲ့စည်းပုံမပြေနိုင်သေးရင်တောင်မှအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲကအခွင့်အရေးတွေကိုအန်တီတို့ကိုပေးဖို့လိုပါတယ်
ရှစ်လေးလုံးလူထုရေးတော်ပုံကြီးရဲ့မျှော်လင့်ချက်ဟာဒီမိုကရေစီရင်းနဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးလို့ဆိုပေမဲ့လက်ရှိမှာတော့ NLD အစိုးရအနေနဲ့အမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုဦးစားပေးလှုံ့ဆော်နေတာဖြစ်ပါတယ်။ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးမှာပါဝင်ခဲ့ကြသူတွေကတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုနဲ့တမိုင်းမှန်ကိုအတိမတ်ပြုဖို့အပအဝင် NLD အစိုးရအနေနဲ့ရှစ်လေးလုံးလူထုရေးတော်ပုံရဲ့ရည်မှန်းချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့တိုက်တွန်းနေကြတာလည်းဖြစ်ပါတယ်ရှင်။
မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုနားဆင်နေကြတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်လက်ဖြစ်ပါတယ်ရန်ကုန်မှာတက်ငဲ့တုတ်ကွေတွေ့တာကြောင့်စားသုံးသူတွေကြောက်လန့်ပြီးဝယ်လိုအားကျဆင်းသွားခဲ့တာအခုစားသုံးသူတွေရဲ့ယုံကြည်မှုပြန်တည်ဆောက်နိုင်အောင်လုပ်နေပေမဲ့ဈေးကွက်ပုံမှန်အခြေအနေပြန်ရောက်ဖို့လအနေငယ်ဆောင်ရအောင်မယ်လို့ဈေးကွက်စောင့်ကြည့်သူတွေကပြောပါတယ်တက်ငှက်တုတ်ကွေးတဲ့ရင်ကြောင့်အစပိုင်းမှာကြက်သားနဲ့ကြက်ဥဝယ်ယူမှု80ရင်ငယ်နှုန်းလောက်အထိရော့ကျသွားခဲ့တာပါဒါပေမဲ့ကြက်ကြော်ပြီးသားကြက်ဥကြက်သားစားလို့ရောဂါမဖြစ်နိုင်ကြောင်းပညာရှင်တွေကပြောကြသလိုကြက်သားစားပွဲတော်လည်းကျင်းပခဲ့ကြပါတယ်အခြေအနေအပြည့်စုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြဖြိုကတင်ပြပေးပါလိမ့်မယ်ရှင်
H1N1 virus နဲ့ H5N1 ဆိုတဲ့ virus တွေကိုအခုရက်တရက်ပတ်ထဲမှာတွေ့ရှိရဆိုတဲ့သတင်းတွေကြောင့်ရန်ကုန်ဈေးကွက်မှာကြောက်နဲ့ကြက်သားစီတွေဟာဇက်တိုက်ကျဆင်းနေပါတယ်။ဒါကြောင့်ကြောက်ကြက်သားမွေးမြူရေးလုပ်ကိုင်နေသူတွေဟာလည်းတနေ့ကို73,000လောက်ဆုံးရှုံးနေတယ်လို့မြန်မာနိုင်ငံအသားထုတ်ချက်ထုတ်လုပ်ရောင်းချသူများအသင်းကတာဝန်ရှိသူတွေကပြောပါတယ်။ချက်ကတော့တွေ့ရဆိုတဲ့အတိအကျချက်ကြောင့်လည်းရန်ကုန်ကကြက်သားနဲ့ကြောက်ဈေးကွက်ဟာ80ရာခိုင်နှုန်းလောက်အထိဝယ်လို့အားရော့ကျသွားတယ်လို့မြန်မာနိုင်ငံအသားထုတ်ချက်ထုတ်လုပ်ရောင်းချသူများအသင်းဥက္ကဋ္ဌဒေါက်တာကျော်ဝင်းကအခုလိုပြောပါတယ်
။ဒီ H1N1 ကလူတွေရဲ့အတိတွေမှာကြက်သားစားလို့ပဲကူးတာလား။အဲကျွန်တော်ဝက်သားစားလို့ပဲကူးတာလားမသေးခွဲဘူးနော်။အဲ့မသေးခွဲတဲ့အချိန်မှာကျွန်တော်ပုံမှန်ကျွန်တော်ကြက်သားစားဆိုရင်အဲ့တော့ကျွန်တော်တပိတ်တာကိုခြံဖမ်းစည်းနေတဲ့3,500ဝန်းကျင်လောက်ရှိတယ်။ဘရောကဝင်ကြီးလာရှိတဲ့ဟာမှာ H1N1 ကြောင့်ဟိုကြက်သားဝက်သားစားသုံးအားပေါ့နော်အဲတော့နည်းနည်းလေးညော့ကြသွားတယ်ညော့ကြသွားတဲ့အတူကြက်သားတွေတအီးဆင်းလာတယ်ပေါ့3,000ဝင်ကြီးလောက်ဖြစ်လာတယ်အဲဖြစ်လာတဲ့အချိန်မှာကျွန်တော်ရုပ်တရက်ဒီဂျူလန်လာအလင်းပါပဲကျွန်တော်ဘာဖြစ်လဲဆိုတော့တဝယ်မှာ H1N1 ရောဂါစတွေ့တယ်ပေါ့နော်စတွေ့တယ်ကြက်ချံရဲဟိုပါပေါ့တုတ်တင်ရှင်းလာလိုက်တယ်အဲ effect တွေကြောင့်ကျွန်တော်ဒီကြက်သားတွေက2,900လောက်ချန်ပန်းတွေကဆင်းသွားတယ်ကျွန်တော်ရန်ကုန်ရဲ့ကြက်သားစီကိုပြောတာပေါ့နော်ရန်ကုန်ကြက်သားစီ2,900ဆင်သွားတယ်။အဲ့အချိန်မှာမပြောလိမ့်မဲ့ကျွန်တော်တို့ပေါ့နော်ရန်ကုန်မှာဒီမြန်ရန်ကုန်6ရောက်ခါမှာ28ရက်နေ့9လပိုင်း28ရက်နေ့က H5N1 တွေ့တယ်လို့ကျွန်တော်တို့ဒီဌာနကအတည်ပြုလိုက်တယ်ပေါ့နော်ဌာနအတည်ပြုလိုက်တဲ့ခါကျတော့တွေ့တဲ့ခါလဲမွေးမြူရေးကျက်မဟုတ်ဘူးဒီအိမ်မွေးကျက်ပေါ့နော်တိုက်ကျက်မှာတိုက်ကျက်3កောင်မှာဟိုပါပေါ့2កောင်မှာတွေ့တယ်လို့ပြောတယ်။အဲ့လိုသတင်းထုတ်ပြန်တယ် စစ်ဆေးကမှာ H5N1 positive လို့တရင်ထုတ်ပြန်တဲ့ခါမှာလူတွေကပို့ပြီးတော့ကြောက်ရွံ့သွားတယ်။ကြောက်ရွံ့သွားတယ်ဘယ်လောက်ထိဆိုးရွားလာလဲဆိုတော့ပုံမှန်စီးစင်းနေတယ်ကျွန်တော် market ကြီးပေါ့နော်။ market ကြီး market မှာဒီစက်သားဆိုရှင်ရောင်းပါလို့ရှင်အဲအကောင်တသိန်းပေါ့တနေ့ကို။တသိန်းလောက်စားသုံးတယ်။ဒါကြတော့ကျုပ်ဆိုရှင်18သိန်းလောက်စားသုံးတယ်ပေါ့နော်။အဲရောင်းရဲ့ market ကြီးကဘယ်လိုဖြစ်သွားလဲဆိုတော့ကျွန်တော် 80% လောက်ကျော့ကျသွားတယ်။80% လောက်ဒါရောကြပါတယ်ရောကြသွားတဲ့ခါကျတော့ဒီပြည်သူလူထုရဲ့စိုးရိမ်ကြောက်ကြမှုနဲ့အတူပေါ့နော်ဒီ H5N1 နဲ့ H1N1 ရောနှစ်ခုကရောထွေးပြီးတော့အဲ့လိုမျိုးဈေးပွက်ကြီးဟာကျဆင်းသွားခဲ့တယ်ပေါ့ကျဆင်းသွားခဲ့တဲ့ကြောင့်ဒီမွေးပြီးတနည်းကိုကျွန်တော်တို့ခမန်းတွက်ကြည့်တာပေါ့နော်အကြိုးချက်ဆိုရှင်ကျွန်တော်တို့ဒါဒီခြံသမားတွေဆုံရှုံနေငွေရတနည်းကိုသိန်းပေါင်း1500ရှိပါတယ်ဦးစားကြမှာဆိုရှင်တနည်းကိုဖဲများဆုံးဖြုံးဝင်တာတိမ်ပေါင်း900ရှိပါစုစုပေါင်းတိမ်ပေါင်း2000လောက်ရှိပါတယ
်။ကျန်းကတ်တော့ကွယ်နဲ့ဝတ်တော့ကွယ်ဟာတက်ဆိုင်မှုရှိပဲကြီးသူတွေအနေနဲ့စက်သားချက်ဥတွေကိုရယုံချစ်ချင်းနဲ့စားတောင်းလို့ရတဲ့အကြောင်းကိုတော့ရန်ကုန်တောင်ပိုင်းခရိုင်မွေးမြူရင်နဲ့ကုသရေးဦးစီးဌာနကခရိုင်ဦးစီးမှုဒေါက်တာရင်တိန်ကအခုလို့ရှင်းပြပါတယ်
။ကြီးသူလူထုတွေအနေနဲ့ H1N1 ဖြစ်တဲ့ virus နဲ့H5N1 ဖြစ်တဲ့ virus ကမတူပါဘူးเนาะ H1N1 ကလည်းသူကသူလူအချင်းချင်းပဲကူးတာပါ H5N1 ကလည်းပဲဒီတိုင်းမျိုးကြက်သားစားလို့လူကိုကူးတာမဟုတ်ပါဘူးเนาะ H5N1 ရဲ့သဘောတရားကဒီရောဂါဖြစ်နေတဲ့ကြက်ကိုကင်ကြွယ်တဲ့သူတွေဘာတွေဆိုရင်သာပါတဆင့်ပေါ့เนาะဒဏ်ရာတွေပါရှင်အဲ့ဒီကဝင်သွားတာပါအဲ့ဒီအတွက်ကြောင့်မလို့ကြက်သားစားလို့ကြက်ငှက်တုပ်ကွေးဖြစ်တဲ့ဟို H1N1 ဖြစ်တယ်လို့ပြောလို့မရပါဘူးမဖြစ်ဘူးဆိုတဲ့အသိလေးကိုပြည်သူလူထုတွေကိုသိစေချင်တာပါအဲ့တော့ဟိုယောဂဖြစ်တယ်ဆိုတာခန္ဓာကိုယ်မှာအေးအားနေလို့ရှိရင်ကိုယ်ခန့်ဆွမ်းအားနေလို့ရှိရင်ဘယ်ယောဂမဆိုဖြစ်တတ်ပါတယ်เนาะနောက်ဒီဟာဒီဟာလည်းပဲတုတ်ကွေးယောဂဖြစ်တဲ့ယာတိပါအခု H5N1 ဆိုတာလည်းဒါဖြစ်နေကြဖြစ်တဲ့တုတ်ကွေးယောဂလို့လည်းကျန်းမာရေးဦးစီးဌာနအသိပေးထားတာရှိပါတယ်သို့တော်လည်းပဲလူသေးပြောက်မှုရှိတဲ့အတွက်လူတွေကကြောက်နေကြတာပါเนาะ H5N1 ကြောင့်လူသေးရဲ့ဆိုတာဗမာပြည်မှာလည်းမရှိခဲ့ပါဘူးနော်အဲ့ဒါလေးကိုအားလုံးကခွဲခွဲပြားပြားလေးသိပြီးတဲ့အခါမှာကိုခံအားကောင်းအောင်နော်ကျန်းမာအောင်အဟာရရှိတဲ့အစားအစာတွေဒီအသားတွေညို့တွေဥတွေပေါ့နော်အထူးသဖြင့်ကြဲဥကြက်သားတွေဒါတွေကိုကောင်းကောင်းမွန်မွန်ချက်ပြုတ်ပြီးတော့အစားသုံးလို့ရပါတယ်ဆိုတဲ့အကြောင်းလေးကိုလည်းအသိပညာပြီးပြောချင်ပါတ
ယ်။ရန်ကုန်မှာကြက်သားစားပွဲတော့ကျင်းပပြီးတဲ့အချိန်မှာတော့ကြဲဥဈေးနှုန်းဟာအရင်ကထက်အနည်းငယ်တက်လာပြီမဲ့ဒါဟာထုတ်လုပ်မှုဈေးကိုတော့မကာနိုင်သေးဘူးလို့ဒေါက်တာကျော်ဝင်းကအခုလို့ပြောပါသေးတယ
်။အခုကလူတွေကပြောထွေးနေတာအဲ့ဒီ H1N1လူတုတ်ကွေးယောဂာနဲ့ပတ်သက်ပြီးတော့เนาะစိုးရိမ်ကြောက်ကြမှုနဲ့တိစုံမှုရှိတဲ့အတွက်ကြောင့်မလို့ဒါကိုလည်းစိုးရိမ်နေတဲ့အတွက်ကြောင့်မလို့ပြည်သူတွေ awareness ဖြစ်အောင်ဆိုပြီးကျွန်တော်တို့ဟိုစက်သားစားပွဲတော်လေးဒါပြီးခဲ့တဲ့တတိယလွေနေက6ရက်8လပေါ့เนาะ2019ရာဒီပြည်သူ့ရည်ပြည်မှာကျွန်တော်တို့ကပြုလုပ်ခဲ့ပါတယ်ပြုလုပ်ခဲ့တဲ့ဒါဒီရဲ့ result ကလည်းပို့ပြီးတော့ဟောပါဘောနော်အဲ့ဒီညနေပါပဲကျွန်တော်တို့ကပြီးရစနေနေ့ကကျုပ်စီကတပိတ်တော်1500-1800နေ့ရှိတဲ့နေရာနေပြီးကျွန်တော်တို့အဲ့ကျုပ်ကြတာစားဖို့တော့ပြုလုပ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကျုပ်တပိတ်တော်ကို2000သိန်းဒီလက်ရှိတက်သွားပါတယ်ဒါကလည်းဒီကျွန်တော်တို့ခြံသမားအမြတ်ရတဲ့ဈေးလားဆိုတော့မဟုတ်ပါဘူးထုတ်လုပ်မှုဈေးကိုတော့မကျော်လာဘူးမကျော်နိုင်သေးတဲ့ဈေးလုံးပ
ါကြီးသူတွေအနေနဲ့တော့ကျုပ်ကြတာကိုရေယုံကြီးကြီးစားတုံးနိုင်ပြီတိကျချက်အောင်ချက်မယ်ဆိုရင်တော့ဘာမှမဖြစ်နိုင်ဘူးလို့လည်းပညာရှင်တွေကပြောဆိုထားကြပါတယ်မြန်မာနိုင်ငံမှာတော့တလကိုချက်ကောင်ကြီးစက်တက်တက်ကြောထုတ်လုပ်နေပြီးအဲ့ဒီရဲ့သုံးပုံတစ်ပုဒ်ကိုရန်ကုန်ဈေးကွက်ကိုတင်ပို့နေတာဖြစ်ပြီးကျောက်ချက်သားဈေးကွက်ပုံမှန်အနေထားရောက်ဖို့ကတော့အချိန်2လလောက်ကြာမြင့်နိုင်မှာဖြစ်တယ်လို့လုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
ပတ်စင်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုစနေညတရားလေးလိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမတ်တင်ကြီးထိုက်နဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင်။
ညချမ်းပါရှင်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေဒီညမှာတော့အစိုးရရဲ့ဝန်တန်းခံထားရေးမူဝါဒအတိုင်းအတာပွင့်လင်းမှုအတိုင်းအတာကိုဆွေးနွေးကြရအောင်ပါတပီးခဲ့တဲ့သတင်းဘက်ကပဲပညာရေးတက္ကသိုလ်ကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်ဆရာခံထားရေးမူပေါင်းရဖို့နောက်လက်ရှိဆရာခံထားရေးစနစ်ကပွင့်လင်းမြင်သာမှုမရှိဘူးတရားမျှတမှုမရှိဘူးဆိုပြီးတော့ဒီကျောင်းသားတွေကတောင်းဆိုခဲ့ကြတာပါဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံရဲ့ပြည်သူဝန်ထမ်းတနည်းအားဖြင့်ဆိုရင်တော့အစိုးရဝန်ထမ်းဒီထဲမှာဆိုရင်ကျောင်းဆရာမှာခံထားမှုကအများဆုံးဖြစ်တယ်ဆိုပြီးတော့ဒီ2015ခုနှစ်တုန်းကပဲ WHO နောက် Asia Foundation နဲ့ MDRI တို့ပြုစုထားတဲ့စစ်တမ်းတစ်ခုမှာဖတ်ရမှတ်မိထားရပါတယ်ဆိုတော့ဝန်ထမ်းခံထားမှုအများဆုံးဆိုတဲ့ဒီကျောင်းဆရာမတွေခံထားမှုမှာတော့ပွင့်လင်းမြင်သာမှုတရားမျှတမှုမရှိဘူးဆိုတော့ပြောသံဆိုသံနေထွက်လာလေတော့မြန်မာနိုင်ငံရဲ့ဝန်ထမ်းခံထားရေးမူဝါဒကျင့်သုံးဆောင်ရွက်မှုတွေမှာဘာတွေဖြစ်နေသလဲနောက်တကယ့်အခြေအနေမှာဘာတွေခံစားနေကြရသလဲဆိုတာကိုဆွေးနွေးဖို့ဖြစ်ပါတယ်ရှင်ဒီဥဆောင်ဆွေးနွေးပေးဖို့အတွက်ဒီမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကဆရာမဒေါ်သူတူမာနဲ့နောက်ဆရာများတမကရဲ့ဒီဆရာဥတ္တတို့ကိုကျွန်မဖိတ်ထားပါတယ်။အရင်ဆုံးတော့ဆရာဥတ္တအရင်ဆုံးဆွေးနွေးပေးပါရှင်။ဒီဝန်ထမ်းခံထားရေးလက်ရှိကျင့်သုံးနေတဲ့ဝန်ထမ်းခံထားရေးမူဝါဒပေါ့နော်။ဆရာနားလည်ရလွယ်ပါသလား
။
ဒီအစ်စ်အမှန်ပေါ့နော်။လက်တွေ့မှာဘာတွေကြုံနေရသလဲ။နောက်အစိုးရဝန်ထမ်းအစိုးရအလုပ်ရဖို့ဘာတွေများလိုပါသလဲရှင်။ဆရာအရင်ဆုံးဆွေးနွေးပေးပါ။
အဲ့တော့နံပါတ်1ကျွန်တော်တို့ဆရာခတ်ထားကြီးမှာပေါ့နော်အကုန်လုံးလည်းသိရခုတနည်းကကျွန်တော်တို့မန္တလေးမှာဆရာဆရာမကြီးပေါ့နော်ဆရာဆရာမရှောက်မဲ့ပုံကိုယ်ကြီးအဲသူတို့အလုပ်ဝင်မှုလို့စောင့်နေတာသူတို့ဆန္ဒပြတယ်ဘာကြောင့်ပြတယ်လဲဆိုတော့သူတို့ဂျုံမှာခန့်ရမယ်မခန့်တဲ့အတွက်ဒီဆန္ဒပြပွဲဖြစ်ပေါ်လာတယ်ပေါ့နော်ဒါကနံပါတ်1အဲကြောင့်အတိအကျကြီးတာသူကဘာကိုခန့်လိုက်တယ်လဲဆိုတော့ဒီဆရာဆရာမကြီးမခန့်နေရင်ဆွဲတဲ့မျိုးခန့်လိုက်တယ်ပေါ့နော်ညီစားလာပြီးဒီဆိုပြီးတော့တကယ်ပညာရေးကောလိပ်စင်းကြီးကျွန်တော်တို့တက်ကတူစင်းကြီးကတော့ဟိုမခန့်နိုင်ဘူးပေါ့နော်အဲ့ဒီအခက်ခဲသွားဖြစ်တဲ့အတွက်အဲ့မှာကျောင်းသားတွေရဲ့ဆန္ဒဖော်ထုတ်တယ်ပေါ့နော်ဟိုတကိုင်းပညာရေးတက်ကတူကြီးကြီးရနေပြီးတော့ဆန္ဒဖော်ထုတ်တယ်အဲ့ဒီမှာဟိုဒီပြဿနာဆက်တာပဲအဲ့ကြောင့်အဓိကဘာလဲဆိုတော့ပညာရေးဝန်ကြီးဌာနအရင်စနစ်ဟောင်းကိုပဲချိန်ချက်နေတဲ့သဘောမှရှိတာပေါ့နော်ကျွန်တော်တို့သူ့မူဝါဒတွေကိုမပြောင်းလဲနိုင်ဘူးအစိုးရတက်တက်လာပြီဟုတ်တယ်မြခွဲလောက်လည်းရှိပြီလုံးလုံးမပြောင်းအရင်မူဝါဒအဟောင်းတိုင်းပဲတော့ရတယ်။အဲ့ဒီအဟောင်းတွေကိုလည်းပြင်ဖို့ဆင်ဖို့ပေါ့နော်။ဘာလို့နှောက်နေနေတယ်လဲ။ဟိုမြန်မြန်ဆန်ဆန်လောက်ရမဲ့အရာတွေကိုမလုပ်နိုင်ဘူးပေါ့နော်။ဒါကနံပါတ်1။အဲ့တော့ယာတူတူပေးပိုင်းမှာအဲ့တော့ဒီယာတူခန့်ထားရင်းမှလည်းမကောက်ဘူး။ယာတူတူပေးပိုင်းမှာလည်းကျွန်တော်တို့ကပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ဟုတ်ရန်ကုန်တက်တူဒေါအောင်ဆန်းစုကြည်သွားပြီးတော့နိုင်ငံတော်ကြီးတယ်မင်းကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သွားတဲ့အချိန်မှာလည်းဆရာဆရာမတွေကသူတို့ယာတူတူတာတွေနဲ့ပတ်သက်ပြီးတော့မတင်နိုင်မှုတွေကိုလည်းသင်ပြခဲ့တယ်ပေါ့နော်အဲ့တော့ဒါကတော့ပညာရေးဝန်ကြီးဌာနတချို့တွေဆိုရင်ဥပဒေအရပြောမယ်ဆိုရင်တော့ကျွန်တော်ဖွဲ့စည်းဒီယာတူတူဒီတိုင်းမှာတော်တော်လေးဟိုဆူဆူဝါးဝါဟိုဖြစ်နေပါပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းထုတ်ဖောက်တာတွေကိုကျွန်တော်တို့တွေ့နေရတယ်ဥပမာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်27စာကြီးကို349လို့နောက်352နဲ့နိုင်ငံဝန်ထမ်းဥပဒေ34လို့ဒါကြီးကိုထုတ်ဖောက်ပြီးတော့မှတက်ပြီးတော့လုံထင်အောင်လုပ်နေတဲ့သဘောပေါ့နော်ကျွန်တော်လည်းဒါတွေကိုအတူသဘောဆောင်ပြီးတော့ဆွေးနွေးတယ်ဒါမဲ့ဟိုအခုချိန်တော့ကျွန်တော်တို့ကလမ်းကြောင်းမပွင့်ဘူးပေါ့နော်ဒါဒါတွေကိုဘယ်လိုလုပ်မလဲဆိုတော့ဟိုဒါဝင်းကြီးဌာနအနေနဲ့တရတိတိုင်းဘူးတော့မရောဥမာတိဘက်ဟိုပါပေါ့နော်စိုက်ပြူဟိုမွေးမြူတမစမှုစိုက်ပြူနဲ့တမွေးပညာဦးစီးဌာနအောက်မှာရှိတဲ့ဟိုအကြောင်းတွေဘူးတော့ဟိုဘီအီးပွဲကြီးနောက်ယူယူပွဲတွေဟိုသွက်ဆက်ပါမောက်ခရာလူတွေရာလူဒီဘက်ကျတော့ PhD နဲ့တန့်တက်ထားတာလို့ဆိုတော့ဒါအခြေခံဥပဒေကိုပြောင်ပြောင်လေးလေးထုတ်ခေါက်တာပဲပေါ့နော်အဲ့တော့ဝန်ကြီးဌာနအနေနဲ့ဟိုအရင်အတိုင်းပဲတော့နေတယ် ဆိုတော့ဒါပြီးသူကြီးဟိုပြီးသူဝင်နေနေနေငယ်ဟိုအစိတ်ပြအားငယ်မှုတွေရောရှိတာပေါ့နော်ဒါဟိုဖြစ်နိုင်ရင်တော့အများဆုံးလုံးမသာဆင်ပြီမယ်လို့ကျွန်တော်ထင်ပါတယ်ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါရှင်ကျမဆရာမတော်သူတူမကိုဖိတ်ခေါ်ခြင်းပါတယ်ဒီမွာရာပိုင်းဆိုင်ရာမှာအလုံးကျေနပ်ပျော်ရွှင်ဖို့တော့ဒါဖြစ်နိုင်တဲ့အနေအထားတော့မရှိဘူးပေါ့နော်ဆရာမဒါပေမဲ့ဖြစ်တင်ဖြစ်တိုက်တဲ့အနေအထားတစ်ခုရောဖြစ်ဖို့လုပ်ဖို့များခက်ခဲနေသလားဆရာမဒီမွာရာပိုင်းဆိုင်ရာဘယ်လိုသဘောရပါလဲရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ဆရာတူတားလည်းဆွေးနွေးသွားပါတော့เนาะဟိုအခုအဟောင်းတိုင်းပဲသွားတယ်မူဝါဒတွေကလည်းမပြောင်းသေးဘူးဆိုတော့လေဟိုကျမတို့ကတော့ဒီဆွဲသစ်တက်လာတဲ့အချိန်မှာတော့ဒီဆရာခန္ဓာရေးကိစ္စပါဝင်တခြားသောမူဝါဒတွေကလည်းဟောပေါ့เนาะပြဟိုပေါ့ဟိုကြောင်းစီတင်တဲ့အလိုနှောင့်နှေးတာတွေတန့်ကြတာတွေကပြဿနာကိုဟိုပြည်လည်းမသွားဘဲနဲ့ပြဿနာကိုပိုဖြစ်စေတာကိုကျမတို့တွေ့ရတဲ့အတွက်ပေါ့နော်ဒါကိုပြောင်းလဲစေနောက်ဆရာသူတပြောသွားတဲ့ဟာကိုနောက်ကျမတို့လည်းကြားရပေါ့နော်ចောင်းသားတွေဒီဆရာခန္ဓာရေးနဲ့ပတ်သက်လို့ဆိုတော့အဓိကကတော့ကျမတို့အမြဲတမ်းပြောလို့ရှိရပေါ့နော်ဥပမာဒီမူဝါဒကိစ္စတွေဒီခုနကဒီကိစ္စမူဝါဒကိစ္စတွေကိုဆွေးနွေးတဲ့အခါမှာကျမတို့လက်တွေ့ဒီလုပ်ငန်းရှင်တွေမှာပါဝင်ပတ်သက်နေတဲ့လူတွေသက်ဆိုင်တဲ့သူတွေနဲ့တိုင်ပင်ဆွေးနွေးဒါကမရှိဘူးပေါ့နော်အဲ့မရှိတဲ့ဟာတွေကလည်းဒါပြဿနာတစ်ခုရှိရပါတော့အဲ့တော့တကယ်လက်တွေ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့ဒီဆရာခန္ဓာရေးကိစ္စလိုဟာမျိုးဆိုလဲဒါဆရာမတွေဒီရှိနေတဲ့ပြဿနာတွေကိုကျွန်တော်တို့ဖော်ထုတ်ပြီးတော့လိုအပ်ချက်တွေပြဿနာဖြစ်ရှင်းတဲ့နည်းလမ်းတွေကိုတောင်းမယ်ဆိုလို့ရှိရင်တော့ဒီလိုမျိုးဟိုပါတော့ဆန္ဒထုတ်ဖော်တဲ့အဆင့်ထိတောင်ဟိုရောက်သွားမယ်လို့ကျွန်မမထင်ဘူးပေါ့နော်ဒါအားလုံးပူးပေါင်းပါဝင်ပြီးဆောင်ရွက်သွားတာပေါ့နော်နောက်တစ်ခုကတော့ကျွန်မတို့ခုနဒီများဒီမူဝါဒတွေကလည်းမြင့်မြတ်တတ်တာပုံမှန်လေးလည်းမရှိဘူးပေါ့နောက်တစ်ခုကစီမံခန့်ခွဲရေးပုံစံတွေကလည်းအားနည်းနေတယ်နောက်ကျွန်မတို့ဒီဟောင်းတိုင်းဖြစ်နေတယ်ပေါ့အဓိကကတော့ကျွန်မတို့ဒီဘဟုကနေချုပ်ကိုင်းမှုလုံခဲနေတဲ့မူဝါဒတွေရှိတယ်ပေါ့အဲ့ဒါတွေကိုကျွန်မတို့ဖြေလျှော်ပေးဖို့လိုတယ်ပေါ့နော်ဆိုတော့ဒါအဲ့လိုမျိုးမြင်ပါတယ်အခုဒီဆရာခန္ဓာကြီးကအဓိကကျွန်မတို့ဟိုတုံ့တက်လိုက်ရင်တော့ဘဟုကနေချုပ်ကိုင်းမှုလုံခဲနေတဲ့ကိစ္စကိုကပို့ပြီးတော့တက်တည်ပြလို့ရတယ်လို့ကျွန်မတို့မြင်ပါဒါကြောင့်ဒီမူဝါဒတွေကိုကျွန်မတို့ဟိုပါပေါ့နော်ဟိုစောင့်နေတာမျိုးနှောင့်နှေးတဲ့ process တွေမဟုတ်ဘဲနဲ့အမြန်ဖြေရှင်းလိုက်တာမျိုးဖြစ်တဲ့လို့ယူဆပါတယ်ဟုတ်
ဟုတ်ကဲ့ပါရှင်ကျမဒီဆွေးနွေးပွဲအတွက်အရင်ဆုံးဒါဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ခြင်းပါတယ်ပထမဆုံးတော့ဒီဆရာဦးအောင်ခိုင်ကိုဖိတ်ခေါ်ခြင်းပါတယ်ဆရာဦးအောင်ခိုင်ကတော့ဒီမြိုင်မြို့နယ်ကျောင်းရက်ရွာကကျောင်းဆရာကြီးဖြစ်ပါတယ်ရှင်ဆရာဦးအောင်ခိုင်ကတော့သူအခက်အခဲတချို့ရင်ဆိုင်နေရပုံရှိပါတယ်ဆရာဦးအောင်ခိုင်ဝင်ရောက်ဆွေးနွေးပါရှင်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အဲဒီခုလာတော့ပါလေတနင်္ဂနွေလောင်းအတိုင်းတန်းနဲ့လေခွဲကျောင်းတွေကနေပြီးတော့အလဲတန်းကျောင်းဖြစ်တဲ့အစင်းတိုးတော်တဲ့ကျောင်းတွေရှိပါတယ်အဲ့လိုတို့လိုက်တဲ့အခါမှာသက်ဆိုင်ရာမူရတန်းအကြောင်းအကြည့်တွေနဲ့သူတို့ကိုဘယ်လိုနေရာပေးမယ်စားသံမပြည့်ဘယ်လိုတောင်းဝန်ထားဆောင်နိုင်အောင်မနစ်နာအောင်ဘယ်လိုစီမံမယ်ဆိုတဲ့ရည်ရတိကျတဲ့အဖြေရည်ရတိကျတဲ့စီစဉ်ချထားမှုမရှိဘဲနဲ့ဒုံကနေတိုင်းကနေအစင်တို့လိုက်တော့ကြတော့အဲ့ဒီအကြောင်းအကြည့်တွေမှာသူကနေရာမဲ့ဖြစ်နေတာနေရာမဲ့ဖြစ်နေတာတွေမကဘဲနဲ့အဲ့သူတို့ရဲ့လက်လက်တဲ့ဥယျာဉ်ရေးအတွက်နဲ့ပြေးနိုင်တဲ့နေရာရေးအတွက်ကနည်းပါအဲ့လိုနေပါနေတာလေသူတို့ဟိုအဆက်ရုံနဲ့အောက်ရုံရဲ့စိတ်ဆက်မှုပြကြကြရမှုမရှိတဲ့မူဝါဒတွေကိုကျွန်တော်တို့လိုအပ်နေပါတယ်နောက်တစ်ခုကအဲ့လိုလိုအပ်နေတဲ့မူဟိုးလက်လက်နေရာတဲမှာရှိနေတဲ့နေရာတဲကိုဟိုနေသားအပတ်စဉ်တစ်ပေါ့ဗျာအဲ့လောက်တဲ့နည်းနည်းတော့ပဲရှိသေးတဲ့နေသားကနေမှာပါမဲ့ဖြစ်လာတဲ့မူလာရန်ဆရာဆရာမတွေတဲကနေပြီးတော့အဲ့လက်လက်နေတဲ့မူဟိုးနေရာတွေကိုလည်းကျွန်တော်တို့ပေါ်ဖက်ပြီးတော့ခန့်လိုက်တာလေးတွေရှိတာပေါ့အဲ့လိုရှိတာတော့ကျွန်တော်တို့ငကိုရဲရမှာနဲနေတဲ့မိုးလက်တနေရမှာပို့ပြီးတော့နဲတတ်တဲ့နဲသွားတော့အဲ့တော့ဘာဖြစ်သွားလဲဆိုလို့ရှိရင်ကျွန်တော်တို့ပြဿနာရတည်းကငကိုတော့ကကျွတ်ဆဆနဲ့လှုပ်ဆောင်ခဲ့ရတဲ့ဒီလေခွဲကျောင်းကိုဟောင်းကြီးတည်းရဲ့အနေထားတွေကယာရုနေရကခက်ခဲတဲ့အနေထားကိုဖြစ်ပေါ်နေအဲ့လိုအနေပြီးတော့သူတို့ကိုလေသာပြောင်းပြင်မယ်လေသာပြောင်းပြင်မယ်လေသာလုပ်မယ်ဆိုပြန်တော့ကြတော့လေဟုတ်ပါပြီလေသာနေရာလဲသူတို့မလို့ချင်တဲ့နေရာအခြားမြို့နယ်တို့မြို့နယ်ကြားတို့ဝေးလံမိသားစုနဲ့ဝေးကွာတဲ့နေရာတို့အဲသူတို့ရဲ့ကြိုးစားမှုရဲ့ဆုလက်ကဒန်စနစ်ပုံစံမျိုးလိုတက်ရောက်နေတာအဲ့ဒီအချိန်မှာပို့ဆိုတာကဆက်ပြလာတာခံစားနေရတဲ့မော်ဟောင်းကြီးတွေအနေနဲ့ကြတော့လေသာလုပ်မယ်ဆိုလို့ရှိရင်သူတို့ရဲ့လက်သာကလေလားသာပဲရမယ်လို့ဆိုတော့ကြတော့ဒီညမှာလဲကျွန်တော်တို့ရဲ့ကွာဟမှုကမွာရကတာအကျိုးမရှိတဲ့မွာရဖြစ်နေလား
ဟုတ်ကဲ့ရှင်ယာရူးတောင်နည်းနည်းပြန်ကျသွားတဲ့ တဘောမျိုးဖြစ်တာပေါ့နော်ဆရာ
ဟုတ်ကဲ့ခင်ဗျာအဲကျူစားမှုရလက်ကအဲစုမော်ဖိုင်နဲ့တန်စနစ်ဖြစ်နေတယ်အဲ့ဒီဟာလည်းကျွန်တော်တို့ဟိုမူဝါဒရဲ့ခိုင်မာမှုရှိတဲ့တဘောလို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဆရာမဒေါ်တူတူမှာခုနဆရာဦးအောင်ခိုင်ပြောသွားတဲ့ဟာကိုဆရာမဆွေးနွေးပေးပါရှင်ဒီလိုမူဝါဒပိုင်းဆိုင်ရာလက်ဟာချက်တွေပေါ့နော်ခုနဆရာပြောသွားတဲ့အထဲဆိုရင်တို့ဒါဟိုနေရာစားပြန်ရမယ်ဆိုရင်တောင်ယာရုနဲ့နဲ့ရှော့ပြီးမှယူရမယ်တဘောနောက်ခါဟိုဝေးတဲ့နေရာတွေကိုသွားရမယ်အဲ့ဒီမှာလဲဝေးတဲ့နေရာဆိုရလဲဒါလဲအငင်းဘွားပဲပေါ့နော်အဲဆိုတော့ဒီလိုကိစ္စမျိုးတွေဖြစ်နေရတာကဟိုလုံနိုင်ကိုင်းနိုင်ဇွမ်းမြန်ကင်းမဲ့နေသလားဘာဖြစ်နေကြပါသလဲဆရာမအထက်ပိုင်းကလူတွေစီမံခန့်ခွဲတဲ့လူတွေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ခုနတော့ရစကားပဲပြောရတော့အဓိကကတော့ကျမတို့ဒီဥပမာဆရာဆရာမကိုခုနအကြောင်းတရားကပေါ့နော်ဆရာရွေးချယ်ခွင့်ကတကယ်အဲ့ဆရာဆရာမတွေနဲ့အကြောင်းတရားလက်ထက်မှာရွေးချယ်ခွင့်မရှိဘဲနဲ့ကျမတို့ကဒီအပေါ်ကနေပဲပေါ့နော်ဒါရရွေးချယ်စီမံခန့်ခွဲနေတဲ့ကိစ္စတော့ဒီလိုမျိုးပြဿနာကြီးဖြစ်နေလို့ထင်တယ်အဲ့တော့ကျမတို့ကအခုလက်ရှိတော့ကျမတို့ခုနဖြစ်တဲ့မှာအကြောင်းသားတွေဆန္ဒပြတဲ့ဟာမျိုးဆိုလို့ရှိရင်လေအကြောင်းသားတွေဆန္ဒထပ်ပြလိုက်တဲ့အချိန်မှာတော့ပြဿနာတချို့ကိုဖြေရှင်းပေးလိုက်တာကျမတို့တွေ့ရပေါ့နော်။အမှသဘောတူညီကြရတာတို့ဘာလို့ရှိလာတာတွေတော့ရှိရဲ့။ဒါပေမဲ့အဲ့ဒါလက်တလုံးဟိုပေါ့ဟိုလက်တလုံးပေါ်ထွက်လာတဲ့ပြဿနာပေါ်မှာပဲဟိုသူဖြေရှင်းလိုက်တာပေါ့နော်။အမှရင်းရှင်းမှာအဲ့လိုပြဿနာမျိုးမဖြစ်အောင်ဘလို့ညောင်းနေတော့ဘလို့လို့မအိပ်တနာမျိုးမဖြစ်အောင်ဘလို့ဆောင်ရမလဲဆိုတဲ့အပိုင်းမှာတော့ဘာမှပုံမဟိုတောင်းဟိုပါပေါ့နော်တောင်းဟိုပွင့်နှင်းနဲ့ပေါ့နော်ဟိုဟိုစီမံမှုမျိုးမတွေ့ပေါ့နော်ဒါကြောင့်ခုနကဟိုမှာဆရာဝောက်ခိုင်တို့လို့မှုမျိုးဆိုလို့ရှင်လေဟိုခုနကရာဓူးတော်မှပြန်ရော့ကြရတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့ပေါ့နော်ဒီဥစ္စာတွေကတရားမျှတမှုရှုတော့ကကြည့်လေအစင်မကြီးဘူးပေါ့နော်နောက်တစ်ခုကဝေးတဲ့နေရာတွေပို့တဲ့ဒီဒီရွှေပြောင်းနေရာချတာတို့ရာဓူးနေဟိုပါပေါ့နေရာရွှေ့ပြောင်းပေးရလို့ကိစ္စရမှာလဲဆရာကရွေးချယ်ခွင့်မရှိဘူးပေါ့နော်တကယ်တမ်းဖြစ်တင်တာတော့ကျမတို့ကခုနဗိုလ်ချုပ်ကိုင်မှုလွန်ခဲ့တဲ့ဒါဆိုရင်ကျမတို့ကဘယ်လိုမျိုးဆရာခံထားရေးတွေခုနလိုရွေးချယ်ခွင့်တွေပေးမလဲလို့ပြောရင်ကျမတို့ကမဆရာတွေလိုအပ်ချက်ကဒေတာတိုင်းကျောင်းတိုင်းမှာရှိတာပဲအဲ့တော့ကျောင်းနေဒေတာတွေရဲ့လိုအပ်ချက်တွေကိုကျမတို့ကညာပေးပြီးတော့ဟိုပါပေါ့နော်ကျမတို့အဲ့ဆရာဆရာမတွေကိုကျမတို့သူတို့နှစ်သက်တဲ့ကျောင်းနေဒေတာတွေကိုရွေးချယ်ခွင့်ပေးတဲ့ဟိုပုံစံမျိုးတွေတွားမယ်ဆိုရင်တော့ဒီပြဿနာတွေကအဲဖြေရှင်းပြီးလိုရနိုင်တယ်လို့ကျမတို့ယူဆရတယ်ပေါ့နော်။ဒါကြောင့်အခုကတော့ဆရာဦးအောင်ခိုင်လိုပြဿနာတော့တနေရာတည်းဖြစ်နေတာလို့ကျမတို့ဟိုဟိုနားပေါ့နော်နားထောင်ရတာအများကြီးကြားဖို့ရပေါ့နော်။ဆိုတော့ကျမတို့ကတော့အဲပြဿနာဖြစ်လာတယ်နည်းနည်းလေးရှင်းလိုက်အဲ့ဒါထက်စားလို့ရှိရင်ရေရှည်မှဒါမျိုးမဖြစ်အောင်ခုနလိုဒီစီမံဆောင်ရွက်မှုမျိုးပေါ့နော်။အဲ့ဒါတွေကိုဆောင်ရွက်ဖို့လိုအဲ့စီမံမှုတွေမူဝါဒတွေဟိုမျှတတဲ့မူဝါဒတွေနောက်ပွင့်လင်းတဲ့မူဝါဒတွေတော့ဟိုထားရှိဖို့လိုလာပြီလို့ထင်တာပေါ့နော်။ဒါမှလည်းကျမတို့ကအစိုးရပညာရေးပြောင်းလဲကိုလုပ်တဲ့အခါမှာမူလဘူချုပ်ကံမှုရှိတဲ့ပညာရေးကနေဘူချုပ်ကံမှုလျှော့ချပညာရေးကိုတွားပါတယ်ဆိုရဲကျမတို့ဒီဟိုဟာလူစားတဲ့ဆောင်ရွက်မှုမျိုးတွေကိုကျမတို့ဟိုဟာအဲဟိုယုံကြည်ပေးလို့လက်ခံပေးလို့ရလာမှာပေါ့နော်ဒီတိုင်းမဲ့ဆက်သွားရင်တော့ကျမတို့ကခုနအဟောင်းတိုင်းမဲ့သွားတယ်မူဝါဒကြီးလည်းမပြောင်းစနစ်ကလည်းဟောင်းတယ်အဲ့တွက်လူတွေမှာစိတ်မသက်မသာဖြစ်ပြီးတော့ကျမတို့မှာမူလကပေါ့နော်ဒီမူလပြဿနာတော်ထဲမှာပဲပြန်ပြီးတော့ပေါ့နော်ဟိုနေသားလို့နေရင်းနဲ့ပဲဟိုဒီပြဿနာတွေကများတစ်ချက်များလာမယ်လို့ထင်နေရှင်ဟုတ
်ဟုတ်ကဲ့ရှင်ဒါရေရှည်ဖြည့်ရှင်းချက်တစ်ခုရှာနိုင်အောင်စူးစမ်းဖို့ပေါ့နော်ဟုတ်ကဲ့ကျွန်မပါဝင်ဆွေးနွေးမယ်ကျွန်မတို့သောတာရှင်တယောက်ကိုဖိတ်ခေါ်ချင်ပါတယ်ရှင်သူကတော့ရခိုင်ပြည်နယ်ကကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါကျွန်တော်တို့ဒီနိုင်ငံမှာဒီဝန်ထမ်းခဏရေးဒီမူဝါဒရနေပြည်ပြီးတော့ဒီကတော့ဗာလဲဆိုတော့ကျွန်တော်တို့ဘောချုပ်ပြန်မှုတွေအများများပါတယ်ခင်ဗျာဖတ်ဖြေအားကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာပြည်နယ်တိုင်းဒေသကြီးနဲ့ပြည်နယ်ဆွေးအောက်ဖွဲ့တွေရှိပါတယ်အဲ့ဒီပြည်နယ်ဆွေးအောက်ဖွဲ့ရဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဆွေးအောက်ဖွဲ့လောက်မှာပညာထဏဆိုပညာရေးပြည်နယ်ပညာထဏရှိပါတယ်အဲ့လိုရှိတဲ့အခါမှာကျွန်တော်တို့ကဒီအဓိကပါလဲဆိုတော့ဒီဘောချုပ်ပြန်မှုကိုဆွတ်ချပြီးတော့တိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဟိုပါပေါ့အစရလောက်ကုန်ပြီလေကျွန်တော်တို့ကပါလဲဆိုတော့ management လုပ်ပေးခွင့်တွေပြလိုက်ရင်ဒီကိတ္တတွေကပြည်လေတော့မှာပါအခုကကျွန်တော်တို့ပါလဲဆိုတော့ကျွန်တော်တို့ဒီဟိုပညာဌာနကတောက်စာမတရားအလုပ်ခင်းနေဆိုရင်ကျွန်တော်တို့ကပါလဲဆိုတော့မြို့နေပညာဌာနကခရိုင်ပညာပညာမှုတင်ကြရတယ်ခရိုင်ပညာရေးကတော့တစ်ဆင့်ကျွန်တော်တို့ကပညာပညာမှုစီတွားတယ်ပညာပညာမှုတစ်ဆင့်ကျွန်တော်တို့ကပါလဲရုံချောက်ပါလဲနေပြီးတော့ရုံချောက်ပညာရေးဝန်ဆောင်မှုတင်ကြတယ်အဲ့လိုအဆင့်ချင်းတင်ကြတဲ့အခါမှာကျွန်တော်မလို့အပြည့်အချင်းချင်းပြည့်ညမှုတွေရှိတယ်နှောင့်နှေးမှုတွေရှိတယ်နောက်ပြီးတော့ကျွန်တော်တို့အခုအရင်ကျွန်တော်တို့ခြေလက်ဒေသတွေမှာတော်တော်တွေမှာဖြစ်နေတာကပြဿနာမရှိတဲ့ဟိုပါပေါ့နော်ဒီတံပညာတက်တွေပေါ့နော်အလုပ်ချက်တဲ့အခါမှာကျွန်တော်တို့ကပါတယ်ပြဿနာဟိုမပြင်းနိုင်တဲ့အခါမှာကျွန်တော်တို့အလုပ်ကခွင်းနဲ့
အော်ရမှုကအရင်ထဲမှနေပေါ်ပါတယ်အဲနောက်ပတ်စံရှိတဲ့လူတွေကကြတော့ဒီဘူးလာရှိနေတာကျွန်တော်တို့မှပါလဲဆိုတော့အလုတ်ကဲခွန်းနေဟိုကကြားကြတာများပါတယ်ကျွန်တော်တို့အရက်ဒေတာမှာကျွန်တော်တို့လာရှိဖြစ်ကနေတဲ့အချိန်တွေအဲ့လိုတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ကိုကျော်မြင့်တင်အဲ့တော့ဒီလိုကိစ္စနဲ့ပဲပတ်သက်ပြီးတော့ကျမတို့စီကိုစာရေးသားပြီးတော့ဒီလိုရေးစာရေးသားဆွေးနွေးထားတဲ့သူတွေလည်းရှိပါတယ်ဝန်ထမ်းခံထားရေးမူဝါဒကပြောင်းလဲတင်တာကြားပါပြီဆိုပြီးတော့ကိုမောင်ဆိုးကစာရေးပါတယ်သူတို့ကိုလက်ထိုးသူတွေကိုခန့်နာများပါတယ်တဲ့ဒါကြောင့်ဒီစနစ်ကိုလုံးဝပြောင်းပြစ်ရမှာမယ်လို့သူကရေးပါတယ်နောက်တစ်ခုကတော့ကျမတို့အမေရိကန်ပြည်ထောင်စုကမောင်ဒသနာပါမောင်ဒသနာကလည်းဒီလူတစုတစ်ဖွဲ့ရဲ့အခွင့်အာဏာမဆုံးရှုံးစေဖို့ဖွင့်ဖြိုးတုတ်တဲ့ရေအယောင်ပြဝန်ထမ်းရေအမူဝါဒတွေကိုမပြင်းစင်နိုင်သမျှကာလပတ်လုံးအချင်းပြက်ခြားစားမှုဘေးကနေကင်းဝဲပြီးဟန်ချက်ညီညီဖွင့်ဖြိုးတုတ်တက်ဖို့ခက်ခဲပါတယ်တဲ့အဲ့တော့အခုကျမဟိုဆရာဦးတုတ္တကိုဆွေးနွေးစီချင်တာကအခုပြောနေကြတဲ့ဝေးလံခေါင်တည်တဲ့ဒေတာတွေကိုပို့တဲ့ကိစ္စဆိုတော့ဒီဝေးလံခေါင်တည်တဲ့ကိစ္စဆိုလဲဒါပညာရေးဌာနတာဝန်ရှိသူကပြောပါတယ်ဒဏ်ခတ်တဲ့အနေနဲ့ပို့ပြစ်မယ်လို့ပါလို့မျိုးချင်းချောက်တလို့မျိုးပြောတာလည်းရှိတော့ဒီဝေးလံခေါင်တည်တဲ့ဒေတာဆိုတာအင်မတန်မှဒုက္ခရောက်ပါတယ်ဘယ်သူမှလည်းမသွားချင်ဘူးပေါ့နော်အဲ့တော့ဘ ਹੁ ချုပ်ကင်မှုနဲ့ဒီဒေတာတွေမှာဟိုလူဟိုဝန်ထမ်းတွေသွားလို့လာလို့ရအောင်ဟိုသွားချင်လာချင်စိတ်ဖြစ်လာအောင်ဟိုလုတ်ပေးတာမျိုးဆရာတို့ဒီလောကထဲမှာဒီလိုဒေတာတွေကိုတွားရင်ဘလောက်ခက်ခဲတာမျိုးဒါမျိုးတွေရောရှိပါသလားဆရာဒါနဲ့ပတ်သက်ပြီးဗာများဆွေးနွေးလို့ပါလဲ
ဟောဟုတ်ကဲ့အဲ့ဒါကျွန်တော်ကိုယ်တိုင်လည်းဒီဟိုပါပေါ့နော်ဟိုကျိုင်းတုံရောက်ခဲ့ဘူးတယ်နှစ်ခေါက်တောင်ရောက်ခဲ့ဘူးတယ်ဗျာတမနာဦးသိန်းစီလည်းထမဒီတမကအလုံးလို့ဆိုပြီးတော့ပေါ့နော်အင်တန်ဝေးရဲ့နေရာပေါ့နော်အဲ့တော့အခြေခံဒီမှာဆိုပူဆိုးတယ်ခင်ဗျာအဲ့တော့သူတို့ကတချို့ကဟိုမျိုးကဥမာနေတာကြတော့ဥမာကျွန်တော်ဒီမန္တလေးတိုင်းဒေသကြီးကဆိုမြင်းညံမှာနေတဲ့အဲ့ဒီမြင်းညံမှာနေတဲ့ကလေးတွေကိုကျွန်တော်တို့ဟုတ်ဟိုမိုင်းရောင်းလို့ဒေတာမျိုးချလိုက်တယ်ပေါ့နော်အဲ့ဒီကျိုင်းတုံဘက်ကဆက်ဆက်မလေးကြီးကြတော့ဒီမြေပြန့်တွေကိုချလိုက်တယ်ဗျအဲ့ကြတော့အဲ့မှာပြဿနာကျွန်တော်တို့ဝန်ထမ်းခန္ဓာကြီးမှာတော်တော်အကြီးအကျယ်လက်ပြီးလက်ယူမှုတွေဖြစ်တာပေါ့နော်အရင်တော့အဲ့တော့အဲ့ဒီဟာကြီးကလည်းအခုချိန်ကြီးဆက်လက်ပြီးတော့ဟိုဖြစ်နေတော့ပေါ့နော်အရင်တော့တော့တာပေါ့ပေါ့တင်းမဖြစ်တာဒါကိုကျွန်တော်တို့ကဘခုတ်ချုပ်ကင်ချော့ရှော့ချရမယ်ဆိုပြီးတော့ဒေါက်တူမားကလည်းပြောသွားတယ်အဲ့ဒါကိုလည်းကျွန်တော်သဘောတူရဲ့ဒါမဲ့ဆောနာပြောတယ်လို့ပေါ့နော်ဟိုအဲ့လိုမျိုးဘ ഹു ထုတ်ခဲ့မှုအခုကပြည်နယ်ဝန်ကြီးဌာနမရှော့ချတဲ့အပြင်အခုဟိုတဲ့သူမှာတင်ကြားရေးဆက်ဆက်မကြီးပေါ့နော်တဲ့ဆက်ဆက်မကြီးယာရူးတူးမယ်ဆိုရင်ဥမာနီးပြတရုတ်ပြနေတော့ယာရူးတူးမယ်ဆိုရင်ကျွန်တော်လက်ထောက်ခရီးကောက်တိုးတော့မယ်ဆိုရင်အဲ့ဒါကိုလည်းဆောင်မွေးဖြေရမယ်ကျွန်တော်တို့ကဒါမျိုးတွေကဒီဆောင်မွေးယာရူးတူးဆောင်မွေးဖြေလိုက်တာနဲ့အမြတ်ဘာပြတ်တနာတက်လာတယ်လဲဆိုတော့နောက်ပေါ်ရဲ့လက်ပြီးလက်ယူမှုကြီးဖြစ်လာဒါမျိုးတွေကိုကျွန်တော်တို့ကဒီချိန်မှတော့မလုပ်သင့်ဘူးပေါ့နော်တနည်းနည်းနဲ့စဉ်းစားရမယ်ပေါ့ဆက်ဆက်မဟိုအကြီးတွေးတူးတက်မှုအတွက်ကျွန်တော်တို့တခြားဟို training တွေနိုင်ငံခြားသင်တန်းတွေကိုသင်ကြားသားတွေခေါ်ပြီးတော့သင်တန်းပေးတာကြီးလုပ်ရမယ်ပြီးတော့ဝေးလံခေါင်ပြားသွားတဲ့လူတွေဆိုရင်ကျွန်တော်ကအတိအကျတတ်မှတ်ထားမယ်ပေါ့နော်အဲ့ဒီကိုသွားရင်လာစားလောင်နှုံပေးမယ်အဲယာရူးကဘယ်လိုပြီးမယ်ဒီလိုမျိုးလေးတက်မှတ်ရင်တော့လေတချို့ရလဲလူချင်းတော့သွားမှာပေါ့နော်အဲ့လိုပုံကနေဟိုမျက်နှာဟိုမရှိတဲ့လူတွေကကျတော့အဝေးကြီးသွားရှိတဲ့လူကကျတော့အနီးလေးနေတာဆိုတာလေကျွန်တော်တို့အတိပ္ပယ်တော့မရှိဘူးအဲ့ဒါကြောင့်မို့ဟိုအတိကျဒီပြဿနာအားလုံးရဲ့ဈေးမြစ်ဒီပါလို့ဆိုတော့ဘဝထုတ်ကဲမှုရှိတယ်တိကျခိုင်ပါတဲ့မူဝါဒပညာရေးဝန်ကြီးဌာနကအခုချိန်ကြီးမရေးနိုင်သေးဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့ကဒါတွေရေးနိုင်မှုလို့ဟိုပါပေါ့နော်တိုက်တွန်းပြီးတော့ပြောနေပြီမယ်လေလက်တွေ့အကောင့်ထဲပုံမဲ့ပုံကူတွေကမလုပ်နိုင်တဲ့အလားပဲပေါ့နော်အားလုံးပညာရေးကအင်တန်နှောင့်နှေးနေတယ်ဟိုပြောင်းပြင်ပြောင်းလဲရင်းမှာရှေ့ကိုမတူနောက်ကိုပြန်ဆုတ်တဲ့အချိန်ဒီမှာရှိနေတယ်ဒီလိုပဲပြောလို့ရတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်အဲ့တော့ကျမဆရာမဒေါ်တူတူမကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆရာမဒီဝေးလံခေါင်တည်တဲ့ဒေတာဆိုတာဒါတော်တော်များများမသွားချင်ကြတဲ့နေရာမျိုးနောက်တစ်ခါဟိုဝင်တာဝန်ပေးခံရပြီဆိုလို့ရှင်လဲဒါခုနဆရာတို့လည်းဆွေးနွေးသွားကြတာလဲဆရာမကြားပါတယ်ဒါဟာဒီဝန်ထမ်းတွေကိုဒဏ်ခတ်တဲ့သဘောလို့တောင်ခံစားကြရတယ်ဆိုတော့ဒါဟာဒီဟိုဒန်းတူညီတူရပိုင်ခွင့်တောင်းထိခိုက်တယ်လို့ဖြစ်ပါတယ်ဆရာမဆိုတော့ဒီကိစ္စအပေါ်မှာပညာရေးဝန်ကြီးဌာနအပါအဝင်ပေါ့နော်ဘာဒီများပြင်ဆင်နိုင်မှာမလဲဆရာမဘာလုပ်လို့ရပါသလဲ
ဟုတ်ကဲ့ဒီအဲ့ဒီကိစ္စနဲ့ပတ်သက်ရင်တော့ခုနကဝေးလံခေါင်ရတဲ့နေရာကြီးဘယ်သူမှမသွားချင်ဘူးလို့ပြောတော့တချို့လဲဝေးလံခေါင်ဥပမာဝေးလံခေါင်ဖျားတဲ့နေရာကြီးသွားချင်တဲ့လူရှိမှာဒါပေမဲ့သွားချင်တဲ့သူကသူကိုယ်တိုင်ရွေးချယ်တာမျိုးဖြစ်တင်တာပေါ့နော်အခုတော့ကိုယ်တိုင်ရွေးချယ်တာမျိုးမဟုတ်ကိုယ့်ဘက်ကိုသွားချင်လို့ရွေးချယ်တာမျိုးတွေက
ရန်ကောင်းတယ်ပေါ့နော်ဒါပေမဲ့အခုကမဟုတ်ဘဲနဲ့ညံ့နဲ့အရေးချင်းမရှိတဲ့လူတွေကိုပြစ်ဒဏ်ပေးတဲ့ပုံစံနဲ့တွားခိုင်းတဲ့အတွက်နှစ်ခုနှစ်နာပေါ့နော်တစ်ခုကတော့ဒါ punishment ဖြစ်သွားတယ်နောက်တစ်ခုကကြတော့ဒီဝိလန်ခေါင်ဖျားတဲ့ဒေသကြီးကအများသောအားဖြင့်တိုင်းသားဒေသတွေဖြစ်တဲ့ခါကြတော့ကျွန်တော်တို့ပြန်ကြားရအရှာပေါ့နော်တိုင်းသားတွေအနေနဲ့ကဒါသူတို့ပုံမှန်ထားတဲ့သဘောထားလားဆိုပြီးဖြစ်တဲ့အတွက်ဒီဥစ္စာတွေကခုနကတော့ပြဿနာကိုဖြေရှင်းတယ်လို့ယူဆတော့လည်းပဲပြဿနာပိုဖြစ်သွားတာမျိုးတွေဖြစ်တယ်ပေါ့နော်အဲ့တော့ပြည်ညာဝန်ကြီးဌာနအနေနဲ့ဒီဆာဒီဆရာဟိုဆရာတွေရဲ့ပြဿနာကိုဖြေရှင်းတယ်ပေါ့နော်ဆိုတဲ့နေရာမှာဒီလိုမျိုးဟိုပါပေါ့ဒီလိုမျိုးဖြေရှင်းတာဟာဟောမှန်ရဲ့လားခမတရားမျှတမှုရှိရဲ့လားပေါ့နော်တကယ်ပြဿနာကိုဖြေရှင်းတဲ့ဖြေရှင်းရင်းနည်းလမ်းအမှန်ဟုတ်ရဲ့လားပေါ့နော်အဲ့ဒါတွေတော့အဲပြန်ပြီးတော့ဟိုကသုံးသက်စေချင်တယ်ပေါ့နော်ဘာလို့လဲဆိုတော့ဒီပုံမှာပြန်ပြီးတော့သုံးသက်လာပြန်ပြီးတော့တုတ်ပြန်လာတဲ့ရခုနအချက်တွေပဲဖြစ်နေတာပေါ့နော်အဓိကတော့ကျမတို့ကခဏခဏလေးပြောနေရတာပေါ့ပြောတာပေါ့နော်အဲ့တော့ဟိုလက်ရှိကျမတို့မျှော်လင့်ထားတာပညာရေးဝန်ကြီးဌာနလက်ရှိဆိုရပေါ့လေလက်ရှိဆိုရတဲ့တက်လာတဲ့ခါမှာတော့ပညာရေးဝန်ကြီးဌာနအနေနဲ့ခုနဟိုပြီးခဲ့တဲ့ကာလတွေမှာအများရန်ဒီကျမတို့တိုက်တွန်းချင်ကြတာရဘိုးချုပ်ခိုင်မှုချော့ချဖို့လိုတယ်ဘိုးကုတ်ဘို့ချုပ်ကံမှုချော့ချဖို့လိုတယ်လို့ပြောခဲ့တဲ့ဂျားထဲကခုနဆရာသူတလည်းပြောဘို့ချုပ်ကံမှုကပိုတော့များလာတယ်လို့ဖြစ်တဲ့ခါကျတော့ကျမတို့ကအဓိကဒီပြဿနာကအဓိကဖြေရှင်းရမယ့်ဟာဖြစ်နေတဲ့အတွက်ကျမတို့ဖြေရှင်းဖို့လို့အဲ့တော့ကျမတို့ကလက်ရှိအမျိုးဟိုဒီဘို့ချုပ်ကံမှုကိုဥတည်တဲ့ပညာရေးဥပဒေတွေပြဋ္ဌာန်းထားတယ်ပညာရေးအမျိုးသားပညာရေးဥပဒေအနေနဲ့အဲ့ဒါကိုကျမတို့ကပြန်လဲသုံးသပ်ပြီးတော့ဟိုတကယ်ပါဝင်ပတ်သက်တဲ့သူတွေနဲ့ဆွေးနွေးပြီးတော့ဘယ်လိုမျိုးဘလိုမျိုးပုံစံတွေကျမတို့ချော့ချရင်ကောင်းမလဲဒါတွေတော့ကျမတို့အဲဟိုစတင်ပြီးတော့ဆောင်ရွက်တင်တယ်လို့ယူဆတာပေါ့နော်အဲ့တော့ဆိုလိုချင်တာအခုကျမတို့ဒီနေ့ဆွေးနွေးတဲ့ကောင်းတယ်ပေါ့ဥမာဆရာတွေနဲ့ပတ်သက်လို့ကျမတို့ဆွေးနွေးတဲ့ခါကျတော့ဥမာဆရာတွေကိုဘယ်လောက်ထိလွတ်လပ်ခွင့်ပေးပြီလဲပေါ့ဥမာနောက်ကျောင်းတွေကိုဘယ်လောက်ထိလွတ်လပ်ခွင့်ပေးပြီလဲပေါ့ဒေသကိုဘယ်လောက်ထိလွတ်လပ်ခွင့်ပေးပြီလဲဆိုဥမာဆရာခံထားရင်တခုထဲနဲ့ကျမတို့ကြည့်လို့ရဥမာဆရာခံထားတာကိုဘုံကနေထိုက်ရိုက်ပြီးတော့ဆောင်ရွက်တဲ့ကိစ္စကနေခုနကျမဟိုအစပိုင်းမှာပြောခဲ့သူအဲ့ဆရာကြီးရဲ့လိုအပ်ချက်ကကျောင်းမှာကျောင်းရဲ့ဆရာကြီးရဲ့လိုအပ်ချက်ကိုကျောင်းနေဒေသတွေမှာသိနေတယ်ပေါ့သူတို့မှာအဲ့ဒီကျောင်းနေဒေသတွေကိုကျမတို့လုပ်ပိုင်ခွင့်ပေးပြီးတော့ကျမတို့ကဆရာကြီးကိုရွေးချယ်ခွင့်မှာပေးလိုက်တဲ့ဟာမျိုးစတင်ဆောင်ရွက်တဲ့ဒီမူဝါဒတွေထားရှိဖို့လိုလာတာပေါ့နော်ဒါဆိုလို့ရှိရင်ကျမတို့ကမြင်လို့ရတယ်အော်ဒါတရှိဆိုးအနေနဲ့ပညာရေးပြည်ပြောင်းလဲမှုမှာဘိုလ်ချိုးကင်မှုလျှော့ချနေမှာဆရာခံထားရေးမှာကြည်ပါလားဒါမျိုးလေးတွေစတင်ဆောင်ရွက်လာပြီနောက်တစ်ခုကကျမတို့အခုဖြစ်နေတာဆရာကအရေးအတွက်နဲ့အရေးသွေးပြဿနာနှစ်ခုလုံးကိုရင်ဆိုင်နေရတာကိုတစ်ခုခုတက်လာတဲ့အစိုးရတက်ဆိုဒါသူဒီပြဿနာနှစ်ခုကိုသူရှင်းနေရတာပေါ့နော်အဲ့တော့အရေးအတွက်ခုနဆရာတွေမလုံလောက်တဲ့အတွက်ကျမတို့ဆွဲခန့်ဆိုတဲ့ဟာကြီးဆိုရဲဒီကိစ္စနဲ့သူတို့ဖြေရှင်းတယ်ပေါ့နော်အဲ့တော့အဲဆွဲခန့်လိုက်တဲ့ဆရာမတွေအရေးသွေးပိုင်းဆိုင်ရာတွေကိုဒီဆရာတွေကိုဒီသင်တန်းပေးတာတွေလေ့ကျင့်တာတွေကိုဟိုပေါ့နော်မလုပ်ဘဲနဲ့ပေါ့နော်ဒီမလုပ်ဘဲနဲ့ကျမတို့ကဒီဟိုအရေးအတွက်ကောအရေးသွေးရောဆွဲပြဿနာကိုရှင်းဖို့နည်းနည်းလေးခက်လာမှာပေါ့နော်အဲဒါကြောင့်ကျမတို့ကဥပမာဒီဆရာခန္ဓာရေးကိစ္စရတယ်မှာလဲပြကြတဲ့မူဝါဒတွေထားဖို့လိုရပေါ့ဥပမာကျမတို့ကဥပမာဆရာတွေဆိုဘယ်လိုလူမျိုးတွေကဆရာတွေဖြစ်တယ်လဲပေါ့ဒါမျိုးပေါ့ဥပမာကျမတို့ဆရာရင်းဆိုတာဥပမာသူတက်ဆိုင်ရာ level အလိုက်ကျမတို့ကမှာပြည်တွင်းပြည်ပတက်ကသူတွေကနေအတိမတ်ပြတဲ့သူတွေပွဲရပြီးတဲ့သူတွေဖြစ်ရမယ်။ဒါအောင်မပညာရေးနောက်တစ်ခုကပညာရေးပွဲတွေပါမရထားဆိုလို့ရှင်လေကျမတို့ဆရာတက်ပညာကိုအနည်းဆုံးတစ်နှစ်ပေါ့ဒီလိုမှာအဆင့်စီးပူးတဲ့သူတွေဖြစ်ရမယ်။ဒါမျိုးတွေကိုကျမတို့က criteria ချပြီးတော့ကျမတို့ကစတင်ပြီးတော့အရေးသွေးပြဿနာရောအရေးအတွက်ပြဿနာရောပေါ့နော်ကျမတို့ရှင်းသွားတာမျိုးတွေပေါ့နောက်တစ်ခုကတော့ဆရာ license တွေစောင့်ရပေးဖို့လိုတယ်လို့ဆိုတယ်ကျမတို့ဆရာဝန် license တွေထားသလိုပဲပေါ့နော်ဆရာတယောက်ရဲ့ဆရာတယောက်ကိုသတ်မှတ်ထားတဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီရဲ့ဆရာ license တွေပေါ့အဲ့ဒါကိုတော့ကျမတို့ကဒီအစိုးရအနေနဲ့လွတ်လပ်တဲ့ပညာရှင်တွေနဲ့ပါဝင်ဖွဲ့စည်းထားတဲ့အသိမှတ်ပြုထားတဲ့ဆရာတွေကျမတို့ဆရာ license တွေထုတ်ပေးပြီးတော့ကျမတို့ဆရာတွေရဲ့ဒီအရေးသွေးပိုင်းဆိုင်ရာဆရာတယောက်ရဲ့ဒီလိုအပ်ချက်တွေကိုကိုသတ်မှတ်ထားတယ်ပေါ့နော်ဆရာ license တွေထုတ်ပြီးတော့ကျမတို့ဖြည့်ရှင်းသွားလို့ရပါတယ်အစင်စင်ပေါ့နော
်ဒ
ါမျိုးလေးတွေဒါဆရာခံထားရင်းနဲ့ဆရာခံနာမှာရင်ကျမတို့ဆောင်ရွက်သွားလို့ရတဲ့အချက်တွေပေါ့နော
်ဟုတ်ကဲ့ပါဆရာမကျေးဇူးပါဟုတ်ကဲ့ရှင်အဲ့တော့ကျမဥတိုးကိုဖိတ်ခေါ်ချင်ပါတယ်ဥတိုးတောင်ကြီးကဥတိုးဝေရောက်ဆွေးနွေးပါရှင်ဥတို
းဟုတ်ကဲ့ပါအဲကျမတို့ဒီပြည်ညာရေးကလာနဲ့ဖတ်ပြရင်ကျွန်တော်ရှမ်းပြည်နယ်မှာတော့အဓိကဖြစ်နေတာကတော့ဒီဟောပါကမိသားလာပြီးဆရာမခန့်လာတာကိုစပြီးတော့ပြောရမှာပေါ့တကယ်တမ်းပြောရရင်ကျွန်တော်ရှမ်းပြည်နယ်မှာကဒီရှောက်ထားတဲ့ဆရာမတွေရှိတယ်
ตุ๊กตาสายามิ้วในนี่มาไม่ยาเว้ยเนี่ยโหวีลั่นสอบหาได้ในญาติมาตั้วไปแล้วญาติท่าได้ทีเนี่ยแล้วตะเกไถ่เต้นเนี่ยญาติเต้นในญาติมาไม่ยาได้เสียๆมาได้เลยทีเนี่ยบ่ล่ะนับจอมมาดีปัญญายีมูยงนี่มาเว้ยชอบตาได้เสียๆมาได้อ่ะโหลั่นไว้ปีนายปีนายไม่รู้ยาได้ไม่ปีนายเองนี่อ่ะไม่อยากจะอะไรทีเนี่ยอธิกก็อะล่ะบ่เว้ย
โอเคပါရှင်ကျေးဇူးတင်ပါတယ်ဦးတိုးအဲ့တော့ကျွန်မကိုကျော်ဦးတစ်ဆက်ထဲမှာပဲဖိတ်ခေါ်ခြင်းပါတယ်ကိုကျော်ဆွေးနွေးပါရှင်အော်ဟုတ်ကဲ့ပါကျွန်တော်ဒါအခုနပြောတဲ့ဘုံချုပ်တိုင်မှုဒီဆက်ချပြီးတော့ကျွန်တော်တို့ဒီစက်ဆံရာဟိုတိုင်းတိုင်းရုံးနေကိုဟိုလွတ်လွတ်လွတ်တာလည်းပြင်းနေဆွေးတော့ဒီကအရင်မှာကကျွန်တော်တို့ဒီဆွေးရပိုင်းမှာကပုံမှန်အဖြစ်လုံးနေကြတာကတော့ဘုံကနေပ
ဟိုဒီရုပ်နေရာကြောင်းရှိလို့ပါဘူးဆိုလို့ရှိရင်ကျောင်းကျင်တဲ့သူကအဲကိုယ့်ရဲ့သက်ဆိုင်ရာအခြေအနေနဲ့အညီအညာတောင်းလို့လည်းတောင်းဝင်ရှိနေနေကြည့်ပြီးတော့သူတို့ဒီလိုလက်ထိုးရတွေကအစအလိုလိုတွေလုပ်တဲ့ဆိုတော့သူတို့ဒီပြောမှဆိုကျွန်တော်တို့ကကျောင်းဆရာမှာကျင်းနေဆိုရင်ကျွန်တော်တို့ကိုအချင်းချင်းစာနာဟိုအားနေပြီးတော့အောက်ကနေပြီးတော့ဒီလိုဟိုပါပိတ်ဆိုတာသိနေမှန်တယ်လိုရမယ့် down with that solution, down with any out to Bajame, who do giant on the good giant on the Ayo, you social Lucian machine. You love you, oh, the Labida Yuradu, the Aruani Ayama, or Pilares, where Aluiga, the Chiba, the Abinaga, the Chinese, who see a thousand of the world, so you are winning over the world. The Rupu and Abu, the Rukin, the Rapus and Ibono, the Rukudom, the original Lakuan machine, or I don't know, the Blue Kazabu Yalan, the Lamakulan of Blue Kazabu machines to the Pons and agree Pons and Rudy, our winner at party. And I don't know.
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကိုကျော်ကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့စနေနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကတော့အချိန်ရှိတော့တဲ့ဒီမှာပဲရန်နာခွင့်ပြုပါတာဝန်သည့်တာဝန်ယူမှုရှိတဲ့ပွင့်လင်းမြင်သားတဲ့အားလုံးပါဝင်နိုင်တဲ့ပြည်သူဝင်ရဲ့ရေးရဝင်ဆောင်မှုတွေဖြစ်ထွန်းလာပါစေလို့ဆုမောင်းကောင်းတောင်းပါတယ်ရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်
American Pirangsu, Virginia, the Gadoma, Unite the Rights, or Sana Piapoe, the Sinema, Pilopo, Lubu Juzoe, Wari Osurusua, Lure, Sue Kajayama, Jamwin, and Wea Manejabo, Pine, Ocho Yemuga, Tri Pecha, Tolai Bare, Sana Piadu, Osuha, Taujani, Nagale, Shallot Bill Murhega, Tegado, Wene, Chideye, Miro, Rekan Samiro, White Life Matters, Lupuria, Tedria, Yejires, or Jijo, Tanugole, Ohe Kajaware, Dilo Shamuha, Sinema, Chide Bojidi, Jemabo, Pinsene, ပြင်ဆင်တဲ့အကျိုးလုပ်တဲ့ပွဲလည်းဖြစ်ပါတယ်။တောက်ကြာနေကဒီလိုဆန္ဒပြရမှာတံပြန်ဆန္ဒပြသူတွေနဲ့ရင်ဆိုင်တွေ့ပြီးတော့ရံပွဲတွေဖြစ်ပွားခဲ့ပါတယ်။တိအတွက်ခန္ဓာကိုယ်ပူလောင်ရရန်စီတဲ့ဓာတ်ရုပ်ဆေးတွေဖြန့်ပြီးတော့ရဲတွေကလူစုခွဲခဲ့ရတာပါ။အနေဆုံးဆန္ဒပြသူတူဦးကိုရဲတွေကဖမ်းဆီးလိုက်ပြီးလူအနည်းငယ်လည်းဒဏ်ရာတွေရသွားကြပါတယ်။ကင်ညာနိုင်ငံသမ္
ိမ်ဝဲအနာပေါ်မှာရက်နေတော့ဘဲကရောက်လာမှမသိတဲ့ကြီးဆံမှန်ပြီးတော့တေဆုံသွားတယ်လို့ပြောပါတယ်
သတင်းချင်းချုပ်ကိုနန်းလောင်တင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရင်းမူကမှဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TO1 ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် View American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ View မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.